Welcome to the Voice of America in Burmese.
မင်္ဂလာပေါင်းနဲ့ပြည့်စုံတဲ့ညချမ်းဖြစ်ပါစေရှင်။ Washington မြို့တော် View American တန်ကနေ2019ခုနှစ်စက်တင်ဘာလ2ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ10:00နာရီအထိလိုင်းဒိုမီတာ25 31 52နဲ့ပထမနာရီဝက်ကိုတော့လိုင်းလက်မီတာ190 kHz 1509တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မူကတော့ကျွန်မခင်ပြူထွေးပါရှင်။
မင်္ဂလာညချမ်းပါခင်ဗျာဒီကနေ့ညပဲသတင်းတွေကိုမက်ဆမြတ်မွန်နဲ့ကျွန်တော်ကြော်သိမ်းပြောပြမှာပါဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဘာဟာမားကျွန်းကိုဖြတ်တိုက်နေပြီးထိခိုက်ပျက်စီးတာတွေရှိထားပါပြီလူမျိုးစုလက်နက်ကိုင်အဖွဲ့၄ဖွဲ့နဲ့မြန်မာငြိမ်းချမ်းရေးကော်မရှင်တွေ့ဆုံတာတပ်မတော်ကအပြည့်အသက်တန်းတိုးတာတွေကိုတရုတ်နိုင်ငံကထုတ်ဆိုလိုက်ပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေဟာဘူဒူနီမှာမြန်မာနိုင်ငံကိုရောက်လာမှာဖြစ်ပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖွယ်ထိတန်းသတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်အစိုးရနဲ့မြောက်ပိုင်းမဟာမိတ်တွေကြားညီညာရေးအတွက်တွေးဆုံဆွေးနွေးတာတွေရှိနေတဲ့ကြားမှာပဲရှမ်းပြည်မြောက်ပိုင်းမှာတော့ဒီကနေ့လည်းတိုက်ပွဲတွေဆက်ဖြစ်နေပါတယ်
အခုခိုင်မှာတော့ဒီရဟင်းရင်သုံးပြီးလာတဲ့လူစီးကတော့အခုခိုင်ပပလဲသူကဒီဒီခတဲ့လို့တော့တားကြရတယ်အဒီစိတ်တော့မကြည့်ရဘူ
းတောင်းပလောင်ဖွဲ့ပြောခွင့်ရပုံမူတာအိုက်ကျော်ပြောသွားတာပါရှမ်းပြည်မြောက်ပိုင်းကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုမကြခင်မှာတင်ပြပေးဖို့ရှိတယ်လို့ပဲမြန်မာနိုင်ငံအတွင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေနောက်ဘင်္ဂလားဒေ့ရှ်နိုင်ငံကဒုက္ခသည်တွေနေရပြန်ပို့ရေးအစီအစဉ်မအောင်မမြင်ဖြစ်နေရတာဘာကြောင့်လဲဒီအပေါ်အမြင်သဘောထားတွေကိုလည်းစူးစီးတင်ပြပေးမှာပါအပတ်စဉ်ကဏ္ဍတွေကိုလည်းနောက်ပိုင်းမှာထုတ်လွှင့်ပေးသွားဖို့ရှိပါတယ်အခုကတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်စုမြတ်မွန်တို့ကပြောပြပေးပါမယ်ရှင
်ဒိုရီယာဟာရီကိန်းမုန်တိုင်းဟာဂရန်ဘာဟာမားကျွန်းကိုဒီကနေ့ဖြတ်တိုက်နေပြီးမုန်တိုင်းရှင်ကြောင်းအန်ဒရီကြီးရဲ့လှိုင်းလုံးကြီးတွေထားနေတယ်လို့မူကြီးရွာပြီးတော့အလေပြင်းတိုက်နေပါတယ်မုန်တိုင်းဟာကပ်ဘေးဆိုးကြီးလိုဖြစ်လာနေပြီးတော့ဖျက်ဆီးအားကြီးမယ်လို့မူလဝဒခန့်မှန်းသူတွေကပြောနေပါတယ်မုန်တိုင်းဟာဘာဟာမားကျွန်းဘက်ကိုဖြည်းဖြည်းချင်းထွေသွားနေတာကြောင့်မုန်တိုင်းတံကိုခံရမယ့်ရဲ့ပူကြနိုင်တဲ့အတွက်ပို့ပြီးတော့အန်ဒရီကြီးလာပါတယ်မနက်ရနောက်ဖက်ကတနာရီ 1.2 မိုင်ကျော်နှုန်းနဲ့ရွှေ့သွားနေပြီးဖျံမြလီတိုင်နှုန်းတနာရီ 168 မိုင်နီးပါးရှိတယ်လို့အမေရိကန်ဟာရီကိန်းမုန်တိုင်းဌာနကဒီကနေ့မနက်ပိုင်းမှာပြောပါရယ်ဂရန်ဘာဟာမားစ်ကျွန်းနဲ့အာဘကိုကျွန်းတွေမှာအပျက်စီးတွေကြီးကြီးမားမားရှိထားတာကိုအာနာပိုင်တွေနဲ့သူတို့ဘက်ကတာဝန်ရှိသူတွေရဲ့ကနဦးဆက်စစ်မှုကနေတွေ့ထားရတယ်လို့နိုင်ငံတကာချက်ချီနေတဲ့လာချန်ဒီအသင်းကပြောပါရယ်ဇူရီရောပျက်စီးသွားတဲ့ဒါမှမဟုတ်လုံးဝပြိုကျသွားတဲ့အင်ဂျီပေါင်း 13,000 တိရှိမယ်လို့ပြောပါရယ်မုန်တိုင်းကြောင့်တန်ရသူအခြေအတွက်နဲ့ပျက်စီးပမာဏကိုဒီကနေ့နှောင်းပိုင်းနဲ့လာမယ့်ရက်တွေတွင်ပိုပြီးရှင်းရှင်းလင်းလင်းသိလာရမှာပါဒိုရီယန်မုန်တိုင်းဟာဂရန်ဘာဟာမားကျွန်းကိုဒီကနေ့တနေ့လုံးနီးပါးဖြတ်တိုက်သွားမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောပြီးမိုးရေချိန်12လက်မနီးပါးကနေ23လက်မကျော်အထိရွာနိုင်တယ်လို့ခန့်မှန်းထားပါတယ်အမေရိကန်ရှစ်တောင်ဘက်ကန်ယူတန်တစ်လျှောက်ကပြည်နယ်တွေရဲ့တာဝန်ရှိသူတွေကသတိပေးချက်တွေအသီးသီးထုတ်ပြန်ထားတယ်လို့မုန်တိုင်းတန်တင့်နိုင်ကြီးအစီအစဉ်ဒေသတွေကလူတွေရွှေ့ပြောင်းကြဖို့ညွှန်ကြားထားပါတယ်
ဆန္ဒပြမှုတွေဆက်ဖြစ်နေတဲ့ဟောင်ကောင်မှာတော့ဒီကနေ့အလဲတန်းတဲ့အထက်တန်းကျောင်းသူကျောင်းသားယာနဲ့ချီပါဝင်ဆန္ဒပြကြပါရယ်ကျောင်းတွေပြန်စဖွင့်တဲ့ဒီကနေ့တနင်္လာနေ့မှာကျောင်းသူကျောင်းသားတွေဟာစာသင်ခန်းတွေကိုမသွားဘဲဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ပူးပေါင်းဆန္ဒပြခဲ့ကြပါရယ်ဆန္ဒပြသူတွေကနှစ်ရက်အထွေထွေသပိတ်မှောက်ကြဖို့ဆော်ဩထားရတဲ့အတူတနင်္လာနေ့ရုံတက်ချိန်မြေထားတွေပေါ်ကလူတွေမဆင်နိုင်အောင်လို့ရထားတွေကိုပိတ်ဆို့တားဆီးခဲ့ကြပါရယ်တနင်္ဂနွေနေ့တုန်းကလည်းနိုင်ငံတကာလေဆိပ်တွေထဲကိုလူတွေမဝင်နိုင်အောင်အတားအဆီးတွေလုပ်ခဲ့ပါရယ်မြေအောက်ရထားဘူရာယုံတွေထဲမှာလည်းပိတ်ဆို့ဆန္ဒပြခဲ့တဲ့အတွက်ဘူရာယုံတချို့ကိုပိတ်ခဲ့ရပါတယ်။စနေတနင်္ဂနွေဆန္ဒပြမှုတွေအတွက်မှာရဲတွေကိုတိုက်ခိုက်မှုလက်နက်ပိုင်ဆိုင်မှုတို့အပါအဝင်ဥပဒေချိုးဖောက်သူ159ယောက်ကိုဖမ်းဆီးခဲ့တယ်လို့ဟောင်ကောင်ရဲတပ်ဖွဲ့ကဒီကနေ့သတင်းစာရှင်းလင်းပွဲမှာပြောပါတယ်။ဖမ်းဆီးထားသူတွေထဲမှာအသက်73နှစ်အထိငယ်တဲ့သူတွေပါပါတယ်။စနေနေ့တုန်းကဆန္ဒပြမှုတွေအတွက်မှာဆန္ဒပြသူတွေဘက်ကအိမ်လုံးဘုံပေါင်း100ထက်မနည်းနဲ့ပြစ်ပောက်တယ်လို့လည်းရဲတပ်ဖွဲ့တာဝန်ရှိသူကပြောပါတယ်။ရာဇဝတ်မှုနဲ့မတင်ကားသူတွေကိုတရုတ်ပြည်မှာကြီးကိုလွှဲပြောင်းပေးရေးဥပဒေချမ်းအပေါ်မကျေနပ်တဲ့အတွက်ဟောင်ကောင်မှာဆန္ဒပြမှုတွေဖြစ်နေတာပါ။သတင်းသုံး73ဘတ်ကျော်ကြာပြီဖြစ်ပေမဲ့အဲ့ဒီဥပဒေချမ်းကိုဒီလွှတ်တော်မှာယာယီရုပ်သိမ်းထားပေမဲ့ကိုပိုင်အုပ်ချုပ်ခွင့်ရဟောင်ကောင်မှာတရုတ်ပြည်မှာကြီးရဲ့ထိန်းချုပ်မှုပိုတိုးလာနေတယ်လို့ဟောင်ကောင်ဒေသခံတွေကမြင်နေတဲ့အတွက်အကြီးအကျယ်ဆန္ဒပြမှုတွေဆက်ဖြစ်နေတာဖြစ်ပါတယ်။
အမေရိကန်တာလီဘန်ညီညာရေးသဘောတူညီချက်မူကြမ်းတစ်ခုနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်အထူးတန်တမန်ဆယ်မီခလီဇက်ဟာအာဖဂန်သမ္မတအက်ရှရဖ်ဂါနီနဲ့ဒီကနေ့တွေ့ဆုံတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါရယ်။ဒါပေမဲ့သဘောတူညီချက်မူကြမ်းကိုတော့သမ္မတကမပေးခဲ့ဘူးလို့ပြောပါရယ်။မူကြမ်းမှာပါတဲ့အရေးကြီးတဲ့အသေးစိတ်အချက်တွေအကုန်လုံးကိုမစ္စတာခလီဇက်ကသမ္မတကိုပြောခဲ့ပြီးအာဖဂန်ဆိုရဖွဲ့တွေမှာဆက်ဆွေးနွေးကြမယ်လို့အာဖဂန်သမ္မတပြောခွင့်ရဆီဒစ်စီဒီကီကသတင်းတောက်တွေကိုပြောပါရယ်။မစ္စတာခလီဇက်နဲ့အဖွဲ့နဲ့နောက်ထပ်ဆက်ပြီးဆွေးနွေးကြမယ်လို့ခန့်မှန်းထားပါရယ်။ကတားနိုင်ငံမှာတာလီဘန်တွေနဲ့ကိုးကြေမြောက်ဆွေးနွေးပွဲလုပ်ခဲ့ပြီးတော့ဒီဆွေးနွေးချက်တွေနဲ့ပတ်သက်ပြီးအာဖဂန်ခေါင်းဆောင်တွေကိုပြောပြဖို့ခပူးမျိုးတော်ကိုသွားမယ်လို့မစ္စတာခလီဇက်က Twitter မှာတနင်္လာနေ့ကရေးပါတယ်။ မစ္စတာကလီဇက်အဖွဲ့ကအဖွဲ့ဝင်တချို့ဒိုဟာမြို့မှာကျန်နေရပြီးကန္နအသီးသီးပိုင်းဆွေးနွေးပွဲတချို့ကိုတနင်္လာနေ့မှာဆက်လုပ်တယ်လို့တာလီဘန်ပြောခွင့်ရဆူဟီလ်ရှာဟင်းကပြောပါတယ်။စစ်ဆေးဆွေးနွေးပွဲတွေလုပ်နေချိန်မှာပဲတာလီဘန်တွေကဆက်ပြီးတိုက်ခိုက်နေစေပါ။တနင်္လာနေ့ကပဲအာဖဂန်နစ္စတန်နိုင်ငံရဲ့ဒုတိယမြို့တော်ကိုနှစ်ရက်အတွင်းထပ်ပြီးတော့တိုက်ခိုက်ပါတယ်။
အီရန်ထက်ရင်းနှံရောင်းချမှုအပါအဝင်အီရန်အပေါ်အမေရိကန်ရဲ့ပိတ်ဆို့တိုက်ခိုက်မှုတွေကိုကြော်လွှားနိုင်ဖို့အတွက် EU ဥရောပသမဂ္ဂနိုင်ငံတွေကမကူညီရင်2015ခုနှစ်ကသဘောတူစာချုပ်ကနေဖယ်ခွာတဲ့ခြေလှမ်းကြီးကိုလှမ်းမယ်လို့အီရန်ကဒီကနေ့ပြောကြားလိုက်ပါတယ်။အီရန်ရဲ့ရင်းနှံတွေရောင်းလို့ရတဲ့နဲ့ရောင်းရတဲ့ငွေတွေလည်းအီရန်ကိုဝင်သင့်တယ်လို့အစိုးရပြောခွင့်ရသူအလီရာဘီကပြောပါတယ်။အဲ့ဒီလိုဖြစ်အောင်လို့တောက်ကြနေနောက်ဆုံးထားမကူညီရင်နျူကလ িয়ার ဆိုင်ရာသဘောတူစာချုပ်ကနေနှုတ်ထွက်မဲ့ဆောင်ရွက်ချက်တွေလုပ်မယ်လို့အီရန်အစိုးရတာဝန်ရှိသူတွေကရက်သတ်မှတ်ထားပါတယ်။အီရန်ကဒီနျူကလ িয়ার အစီအစဉ်ကိုကန့်သတ်ပြီးတော့အပြန်လှန်အားဖြင့်အီရန်ပေါ်တန်ခတ်ပိတ်ဆို့မှုတွေကိုလျှော့ပေးဖို့အီရန်နဲ့နိုင်ငံတကာကြားသဘောတူထားတာပါ။အဲ့ဒီသဘောတူညီချက်ကနေအမေရိကန်က2018ခုနှစ်မှာနှုတ်ထွက်ခဲ့ပြီးတော့အီရန်ပေါ်အရေးယူတန်ခတ်မှုတွေကိုပြန်လည်ချမှတ်ခဲ့ပါတယ်။အီရန်ဘက်ကလည်းတန်းစင်ယူရေနီယံပိုင်ဆိုင်မှုကိုသဘောတူထားတဲ့ပမာဏထက်ပိုတိုးခဲ့တဲ့အပြင်ယူရေနီယံတန်းစင်ရဲ့အဆင့်ကိုလည်းတိုးမြင့်ခဲ့ပါတယ်။သဘောတူညီချက်ကနေနှုတ်ထွက်မဲ့ခြေလှမ်းတွေလှမ်းမယ်လို့အီရန်ကအခုပြောပေမဲ့ဘယ်လိုလုပ်မယ်ဆိုတော့အသေးစိတ်မပြောပါဘူး။ဒါပေမဲ့ယူရေနီယံတန်းစင်အဆင့်ကိုလက်ရှိတိုးမြင့်ထားတဲ့ 4.5 ရာခိုင်နှုန်းအဆင့်ထက်ထပ်တိုးနိုင်တယ်လို့သဘောတူညီချက်အရပိတ်ထားတဲ့ဗဟုခွာချက်တွေကိုပြန်လည်လက်ပတ်နိုင်တယ်လို့လေလာသူတွေကပြောပါတယ်။
အန်တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိတိုင်းဒိုမီတာ25 kHz 11965တိုင်းဒိုမီတာ32 kHz 930ညတိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနေတနင်္ဂနွေမှာတိုင်းဒိုမီတာ190 kHz 1905ကနေပြောထုတ်လည်ပေးနေပါတယ်ရှင
်ဒီဒီကနေတနင်္လာညဘက်သတင်းတွေကိုတိုင်းဆက်လက်ပြောပြနေပါတယ်မြန်မာညီညွတ်ရေးလုပ်ငန်းရှင်ကိုတရုတ်နိုင်ငံကအခိုင်အမာထောက်ခံပြီးသဘောထားကိုလဲမှုတွေကိုဆွေးနွေးညှိနှိုင်းတာတွေကနေတဆင့်ဖြေရှင်းဖို့သက်ဆိုင်ရာအဖွဲ့တွေကိုဆင်တဆိုင်တောင်းဆိုခဲ့တဲ့အကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရဂန်ရှောင်းကဒီကနေ့ပြောပါတယ်။ဒီကနေ့ရက်ပိုင်းကမြန်မာညီညွတ်ရေးကော်မရှင်နဲ့မြောက်ပိုင်းမာမေးအဖွဲ့ဝင်လူမျိုးစုတန်းတကိုင်အဖွဲ့၄ဝဲတို့တွေ့ဆုံဆွေးနွေးခဲ့ပြီးတမတော်ကစစ်တမ်းဒေသတချို့မှာအပြစ်ရထားတာကိုတက်တန်းတိုးလိုက်တဲ့ပေါ်ဒီနေ့လုတ်တဲ့သတင်းစာရှင်းလင်းပွဲတွေမေးမြန်းတာကိုပြန်ဖြေသွားတာပါ။ညီညာရေးကော်မရှင်နဲ့လက်နက်ကိုင်အဖွဲ့တွေတွေ့ဆုံဆွေးနွေးတာတမတော်ကအပြစ်ရတတန်းတိုးတာတွေပေါ်ကြိုးဆိုတဲ့အကြောင်းတရုတ်ပြောခွင့်ရကပြောပါတယ်မြန်မာနိုင်ငံမြောက်ပိုင်းမှာအခြေအနေအေးစီးဖို့အပြစ်ရတတန်းတိုးတာကအထောက်အကူဖြစ်စေပြီးတရုတ်မြန်မာနယ်စပ်မှာငြိမ်းချမ်းတည်ငြိမ်ရေးဟာနိုင်ငံစလုံးနဲ့လူထုနှစ်ရစလုံးအတွက်တူညီတဲ့အကျိုးစီးပွားဖြစ်တယ်လို့လည်းတရုတ်ပြောခွင့်ရကပြောပါတယ်တဆိုင်သူတွေအားလုံးအနေနဲ့ညီညာရေးဆွေးနွေးပွဲရဲ့အရှိန်ဟုန်ကိုဆက်ထိန်းသွားပြီးမြန်မာနိုင်ငံမြောက်ပိုင်းမှာအပြစ်ခတ်ရစေမှုတတန်းရှိကြအောင်ထက်သန်စွာလှုပ်ဆောင်ကြမယ်လို့မျှော်လင့်တဲ့အကြောင်းဒီအခြေအနေတွေအတွက်တရုတ်နိုင်ငံဟာအပြုသဘောဆောင်တဲ့အခန်းကဏ္ဍကနေဆက်ပြီးပါဝင်သွားမှာဖြစ်တဲ့ကြောင်းတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရကန်ရှောင်းကပြောသွားပါတယ
်။ထိုင်းနိုင်ငံမှာရောက်နေတဲ့တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ထိုင်းဝန်ကြီးချုပ်ပရယုတ်ချန်အိုချာတို့ဒီကနေ့ဘန်ကောက်မြို့တော်မှာတွေ့ဆုံပါတယ်။ကိုရီးယားကျွန်းဆွယ်မှာနျူကလ িয়ার ကင်းစင်အောင်လုပ်ပြီးငြိမ်းချမ်းရေးဖော်ဆောင်မဲ့သူ့ရဲ့အမြင်တွေကိုရှင်းပြခဲ့တဲ့အကြောင်းနဲ့တောင်ကိုရီးယားအစိုးရရဲ့အရှေ့တောင်အာရှနိုင်ငံတွေတွေနဲ့ပို့ပြီးတော့ဆက်ဆံရေးခိုင်မာအောင်လုပ်မယ်မူဝါဒတဲ့အပေါ်ထိုင်းဝန်ကြီးချုပ်ကထောက်ခံကြောင်းသမ္မတမွန်ဂျေအင်းကထိုင်းဝန်ကြီးချုပ်နဲ့ပူးတွဲသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်။ဒါအပြင်ထိုင်းနဲ့တောင်ကိုရီးယားကြားစစ်ထောက်လိုက်ရေးဆိုင်ရာသဘောတူစာချုပ်လက်မှတ်ထိုးနိုင်ခဲ့တဲ့အတွက်နှစ်နိုင်ငံကာကွယ်ရေးနဲ့ဆက်လက်နဲ့ပစ္စည်းလုပ်ငန်းတွေကြားမှာပူးပေါင်းဆောင်ရွက်မှုပို့ပြီးခိုင်မာလာလိမ့်မယ်လို့လည်းတောင်ကိုရီးယားသမ္မတကပြောကြားသွားပါတယ်။တဲ့ရင်တပတ်ကြအရှိတောင်အာရှနိုင်ငံတွေကိုခီးထွက်နေတဲ့သမ္မတမွန်ဂျေအင်ဟာထိုင်းနိုင်ငံကနေမြန်မာနိုင်ငံကိုခီးဆက်မှာပါမြန်မာနိုင်ငံခီးစဉ်အတွင်းသမ္မတဦးဝင်းမြင့်နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်တို့နဲ့ပုံထုနေမှာတွေ့ဆုံဖို့ရှိသလိုလှဲကူးမြို့နယ်ညောင်နယ်မှာရှိတဲ့ KMIC ကိုရီးယားမြန်မာဆက်မှုဆောင်အုံမြင့်ချပွဲအခမ်းအနားကိုတက်ရောက်မှာဖြစ်ပါတယ်မြန်မာနိုင်ငံမှာစီးပွားရေးလုပ်တဲ့တောင်ကိုရီးယားလုပ်ငန်းတွေအနေနဲ့ရုံးပြင်ကနားဆိုင်ရာကြုံရတဲ့အခက်အခဲတွေကိုဖြေရှင်းပေးဖို့မြန်မာအစိုးရကကိုရီးယားဒက်စ်ရုံးကိုတောင်ကိုရီးယားသမ္မတမြန်မာနိုင်ငံမှာရောက်တဲ့အချိန်ကြိုက်ပြီးဖွင့်လှစ်မယ်လို့လည်းတောင်ကိုရီးယားသတင်းတွေမှာဖော်ပြကြပါတယ်မြန်မာနိုင်ငံမှာစီးပွားရေးလုပ်နေတဲ့ကိုရီးယားလုပ်ငန်းပေါင်းက200ကျော်ရှိပါတယ်ကြာတာပြေးနေကြရင်တော့တောင်ကိုရီးယားသမ္မတဟာလာအိုစ်နိုင်ငံကိုခီးဆက်မှာဖြစ်ပါတယ
်အမေရိကန်ပြည်တော်စုနဲ့အရှေ့တောင်အာရှနိုင်ငံများအာဆီယံဖွဲ့ဝင်နိုင်ငံတွေပထမဆုံးအကြိမ်ပူးတွဲရေကြောင်းစီရေးလေ့ကျင့်မှုဒီကနေ့စတင်ပါတယ်ပိုင်ဆိုင်မှုညင်းပွားနေတဲ့တောင်ကျိုးပင်လယ်ထဲမှာပါလုံမဲ့ဒီပူးတွဲစီရေးလေ့ကျင့်မှုမှာစစ်သည်မော်ရှစ်စင်လေးရင်လေးစင်းနဲ့တပ်ဖွဲ့ဝင်1000ကျော်ပါဝင်ပါမယ်အဲကြလို့မဲ့အာဆီယံအမေရိကန်ရည်ကြောင်းစီရေးလေ့ကျင့်မှု EUMX ဟာထိုင်းနိုင်ငံစက်တသစ်ပြည်ထောင်စုကမှစတင်ပြီးစင်ကာပူနိုင်ငံမှာအဆုံးသတ်မှာပါ မရိကန်နဲ့ထိုင်းတော်ဝင်ရှိတတူပူတွဲဦးဆောင်တဲ့စီးလေးချင်းမှုကိုထိုင်းပင်လယ်ကွေ့နဲ့တောင်တရုတ်ပင်လယ်တို့အပါအဝင်အစိုးရအခြားကနိုင်ငံတကာရည်ပြမှာလှုပ်ဆောင်မှာဖြစ်ပြီးစင်ကာပူမှာအဆုံးသတ်ပါမယ်လို့ဗန်ကောက်မြို့အမေရိကန်တန်ရုံးရဲ့ထုတ်ပြန်ချက်တစ်ခုမှာဖော်ပြထားပါတယ်။ဒီစီးလေးချင်းမှုထဲမှာမြန်မာရည်တပ်ကိုထည့်သွင်းတဲ့အတွက်ဥပံပြောဆိုကြတာတွေရှိပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုခဲ့တဲ့စစ်ဆင်ရေးတွေနဲ့ဆက်ဆက်ပြီးမြန်မာတပ်မတော်ထိပ်ပိုင်းခေါင်းဆောင်တွေကိုအမေရိကန်ကတန်ခတ်ရေးယူမှုတွေချမှတ်ထားတာပါ။ရှာဖွေဖန်စီရေးဆိုင်ရာလေးကျင်းတဲ့အနေနဲ့ရေးရင်တွေပေါ်ကိုတက်ရောက်တာတွေပါပါဝင်မဲ့ဒီစီရေးလေးကျင်းမှုမှာအာဆီယံဖွဲ့ဝင်10နိုင်ငံစလုံးကရေးတက်တွေပါဝင်ကြပါတယ
်။လာရဲ့ဒီတောင်ဘက်ချမ်းစွန်းမျက်နှာပြင်ပေါ်ကိုအိန္ဒိယလာဆင်းရင်ငယ်ဒီသတင်းဘက်ကမှဆင်းသက်တော်မှာဖြစ်ပါတယ်။လာဆင်းရင်ငယ်ဟာအာကာသရင်မှတ်ဂျမကြီးကနေပြီးတော့ဒီကနေ့ညလယ်ပိုင်းကအောင်မြင်မြင်နဲ့ခွဲထွက်လိုက်နိုင်ပြီးတော့အခုဆိုရင်ဒီလာမျက်နှာပြင်ကနေပြီးတော့ကီလိုမီတာ100လောက်အကွာမှရောက်နေပြီလို့အိန္ဒိယအာကာသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်။စနေနေ့မှဒီလာမျက်နှာပြင်ပေါ်ကိုဆင်းသက်ပြီးတော့အလေးချိန်28ကီလိုဂရမ်ရှိတဲ့ဆက်ရုပ်ရင်ငယ်လေးကိုလာရဲ့တာဝန်ရိုးစွန်းမှထုတ်လိုက်မှာဖြစ်ပါတယ်။အဲ့လိုဆင်းသက်တာတာအောင်မြင်မယ်ဆိုရင်တော့လာမျက်နှာပြင်ပေါ်မှာအာကာသယာဉ်ကိုထိန်းချုပ်ဆင်းသက်နိုင်တဲ့စတုတ္ထနိုင်ငံအိန္ဒိယဖြစ်လာမှာပါဒီမတိုင်ခင်အောင်မြင်ထားတဲ့နိုင်ငံတွေကတော့အမေရိကန်ရုရှားနဲ့တရုတ်တို့ဖြစ်ပါတယ်အဲ့လိုထိန်းချုပ်ဆင်းသက်ရမယ့်လုပ်ငန်းကတိတ်ကိုရှုပ်ထွေးလွန်းတယ်လို့အာကာသဆိုင်ရာတာဝန်ရှိသူတွေကပြောပါတယ်ဆက်ရုပ်ရင်ငယ်လေးဟာလာမျက်နှာပြင်ပေါ်မှာ14ရက်ကြာရှိနေမှာဖြစ်ပြီးတော့ရေနဲ့တတ်တူတွေရှိမရှိဆိုတာကိုစမ်းသပ်မဲ့အပြင်လာမျက်နှာပြင်အနေထားကိုလည်းလေ့လာမှာဖြစ်ပါတယ်။ရည်ရွယ်ချက်ကတော့ဘယ်နိုင်ငံမှအခုချိန်ထိမလုပ်သေးတဲ့လာရဲ့တောင်ဘက်အချမ်းကိုစူးစမ်းလေ့လာဖို့ဖြစ်ပါတယ်
။ဒီကနေ့ဟာအမေရိကန်ပြည်ထောင်စုမှအလို့သမားတွေနဲ့သူတို့ရဲ့လုပ်အားကိုဂုဏ်ပြုတဲ့အထိမ်းအမှတ်အလို့သမားနေ့ဖြစ်ပါတယ်။1980ပြည့်နှစ်တွေလုံးကတနေ့ကို12နာရီတစ်ပတ်6ရက်အလို့လုပ်ကြရပြီးမဖြစ်စလောက်လစာလေးပဲရတဲ့အမေရိကန်အလို့သမားတူကိုအတိမတ်ပြုဖို့တွန်းအားပေးခဲ့တာပါ။9နှစ်အရွယ်ကလေးတွေကအစညစ်ပင်နေတဲ့စိတ်ဝင်တစ်ခုထဲမှာအလို့လုပ်ခဲ့ကြပူပါတယ်။ကျမရေးဆောင်ရှောက်မှုခန်းစား권ဆိုတော့ကြားတော့မကြောက်ဘူးခဲ့ကြပါဘူး။နောက်ပိုင်းမှာမှတာမန်လူသမားတို့ရဲ့လူဝါးကိုဂုံပြူတဲ့အနေနဲ့ရက်တရက်တက်မှတ်ဖို့ပြည်နယ်တစ်ခုချင်းတစ်ခုချင်းစီမှာဥပဒေတွေရေးဆွဲပြဋ္ဌာန်းခဲ့ကြပါတယ်။1884ခုနှစ်ဇွန်လ28ရက်နေ့မှာတော့နှစ်စဉ်စက်တင်ဘာလရဲ့ပထမဆုံးတနင်္လာနေ့ကိုလီဘာတီလူသမားနေ့အဖြစ်တက်မှတ်တဲ့ဥပဒေတရက်ကိုကွန်ကရက်လွှတ်တော်ကပြဋ္ဌာန်းလိုက်တာကြောင့်နိုင်ငံတော်အားလည်းရက်တရက်ဖြစ်လာပါတယ်။မကြာသေးခင်နှစ်တွေအတွင်းမှာတော့ဤပညာတိုးတက်လာတာနဲ့ကမ္ဘာစီးပွားရေးကတစ်ကမ္ဘာလုံးမှာဖြန့်ကျက်လာတဲ့အတွက်အလုသမာသမဂ္ဂရီရဲ့အဖွဲ့ဝင်အစည်းအတွေကြာဆင်းလာပါတယ်။ဒါမှလည်းလွန်ခဲ့တဲ့ဆယ်စုနှစ်ပေါင်းများစွာကအလုသမာသမဂ္ဂရီတိုက်ပွဲဝင်တောင်းဆိုခဲ့တဲ့အလုသမာအခွင့်အရေးတွေဟာဒီကနေ့မှာတော့အမေရိကန်လုပ်ငန်းခွင်အများစုမှာအဆင့်လာဖြစ်နေပါပြီ။ဒီထက်မှအလုချင်းတရက်ကို၈နာရီနဲ့တစ်ပတ်၅ရက်လုပ်ရတာကျမရေးဆောင်ရှောက်မှုအာမခံနဲ့လစာပြည့်အားလည်းရတာတွေလည်းပါဝင်ပါတယ်ခင်ဗျာ
။နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မန်းစုမြတ်မို့လို့ကြီးညာပေးခဲ့ကြတာပါရှင်။အခုဆက်ပြီးတော့သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မြင်းမြန်းချက်တွေတလဲတင်ပြပေးပါမယ်။ဒီထဲကမှအရင်ဆုံးဒီရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုပြောပြချင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့မှာဒီကနေ့ညနေပိုင်းကတိုက်ပွဲတွေဆက်လက်ဖြစ်ပွားနေခဲ့ပြီးတော့တပ်မတော်ကစစ်ရဟတ်ယာဉ်နဲ့ပစ်ခတ်တာတွေရှိတဲ့အကြောင်း TNLA တအောင်ပလောင်တပ်ကပြောပါရစေ။လက်ရှိတိုက်ပွဲဖြစ်ပွားနေတဲ့နေရာဟာတရုတ်မြန်မာနယ်စပ်ကုံတွယ်ရေးလမ်းနဲ့တော့အလံဝေးတဲ့နေရာမှာရှိနေတာကြောင့်မော်တော်ယာဉ်တွေကတော့ဒီကနေ့အစောပိုင်းအထိပုံမှန်သွားလာတာတွေရှိနေတယ်လို့ဒေသခံတွေကပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းသတင်းတောက်ကိုမှုစောကပြောပြပါလိမ့်မယ်ရှင်
။ဟုတ်ကဲ့အစိုးရနဲ့မြောက်ပိုင်းမဟာမိတ်၃ဘွဲ့အကြားစနေနေ့ကတွေ့ဆုံဆွေးနွေးခဲ့ပေမဲ့တိုက်ပွဲတွေဟာဆက်လက်ဖြစ်ပွားနေခဲ့သလိုဒီကနေ့ညနေပိုင်းမှာလည်းတိုက်ပွဲတွေဆက်လက်ပြင်းထန်နေပါတယ်။ဒီကနေ့တိုက်ပွဲဖြစ်ပွားမှုအခြေအနေကို TNLA တအန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကအခုလိုပြောပါတယ်
။အခုခိုင်မှာတော့ဒီရဟရင်သုံးပြီးလာတဲ့နေရာတော့အခုခိုင်ပတ်ပတ်လည်းဒီဒီဖြစ်ခဲ့လို့တော့တာကြရတယ်။အဒီစိတ်တော့မကြည့်ရဘူးဖြစ်တာလည်းဒီ၄နိုင်ကျော်၄နိုင်ဆန်ကတော့အခုကြည့်ဖြစ်နေတော့လို့သိရတယ
်။ကုတ်ခိုင်မျိုးကဒေတာကန်တူဦးကိုညနေ၅နာရီလောက်မှာဆက်သွယ်မေးမြန်းကြည့်တဲ့အခါမှာ
အော်ဒီနေ့ထူရတယ်ချရတယ်အဲဒါကြောင့်ဒီဒီဘောနောက်ဖက်ဒီမှာနဲ့အိမ်မှန်တယ်လို့ကြားတယ်ဒီခုတ်ကျေးရဖုန်ပြပြဖြစ်ရဲ့လေအိတ်တွေလည်းဖြစ်ရဲ့ဒီကတော့ဘာမှဖြစ်ကြတော့ဟုတ်တယ်ဗျာအစည်းမစင်းနဲ့ဆက်မပြတာကခုတတိပြတော့ဘူးအခုကလေမပြတော့ဘူးသူတို့အမြတ်ပြန်ပြတယ်ကာလာမဘောမဟုတ်ဘူးအဲတောင်တောင်ဒီဘက်မှာအခုတော့အပြန်လာဖြစ်နေပြီဥပဒနာရေခုပဲအခုပဲချရတယ်လေအစည်းမစင်းတော့နေတယ်ချရတယ်လေရတော့မရှိတော့ဆောက်ပါဘူး
ကိုခိုင်မျိုးနီတိုက်ပွဲဖြစ်ပွားတာနဲ့ပတ်သက်လို့မင်းမြန်းဖို့တက်မတော်ပြောရေးဆိုခွင့်ရှိသူတွေကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး။တင်းင်းကွန်ရီနေ့အထိကိုခိုင်မှုဆက်လမ်းပိုင်းမှာလမ်းပိတ်ဆို့တာတွေရှိခဲ့ပေမဲ့ဒီနေ့နေကင်းပိုင်းအထိတော့ရင်သွားလာတွေပုံမှန်ရှိနေခဲ့ကြောင်းနန်းဖက်ကမြို့ကန်တအူးကညနေ3နာရီလောက်ကပြောပါတယ်။
လိုင်းလာကြည့်ပြခုချင်းတော့ကောင်းလာတယ်အေးခုခိုင်မဆယ်ပြီးတော့တော့ချောက်ကောင်းလာတယ်သူသွားလာမပြဘူးအခုချင်းအင်းကြီးပေါ့နော်အေးဆိုတော့မင်းရတော့ပြကြတယ်မင်းရတော့300တောင်ပြကြတယ်မင်းရအေးခုံမုံရွာထဲမှာတနေရာဒီဟွာနတ်မွေးနဲ့နတ်ဖက်ကကြားမှာတနေရာနောက်ဟွာနဲ့နတ်ဖက်ကနဲ့နန်းခိုင်တရာကြားမှာတနေရာကားကိုကန့်ခံထားတယ်ဆိုတော့ပိတ်တဲ့နေရာတိုင်းကတော့အဲကားတွေကိုခံခံပြီးတော့ပိတ်ထားတာပဲလေနောက်တော့စစ်တပ်ကလိုက်ရှင်းရှင်းနဲ့လမ်းပွင့်သွားတာပေါ့
ညနေ6နာရီခွဲအချိန်မှာမူဆယ်မျိုးကဒေသခံတွေကိုဆက်သွယ်မေးမြန်းကြည့်ရမှာတော့လာရှိုးမူဆယ်လမ်းမှာမော်တော်ယာဉ်တွေဆက်လက်သွားလာနေကြောင်းပြောပါတယ်ပြီးခဲ့တဲ့စနေနေ့ကတော့အစိုးရရဲ့ငင်းကြဲကိုယ်စားလှယ်အဖွဲ့ဟာ KIO ကချင် TNLA တအန်းပလောင် MNDA ကိုကအေးအေးရခိုင်အဖွဲ့တွေပါဝင်တဲ့မြောက်ပိုင်းမဟာမိတ်အဖွဲ့နဲ့ကျိုက်တုံမြို့မှာတွေ့ဆုံပြီးနှစ်ဖက်ပြစ်ခတ်ရစရေးအတွက်ဆွေးနွေးခဲ့တယ်လို့တမရော်ကဒီလ21ရက်နေ့အထိအပြည့်ရက်ကာလကိုတိုးမြင့်ခဲ့ပေမဲ့ရှမ်းပြည်နယ်မြောက်ပိုင်းရဲ့အခြေအနေဟာတိုးတက်ပြောင်းလဲလာတာမရှိသေးပါဘူး
။ဒါကတော့ရှမ်းပြည်နယ်ဘက်ကတိုက်ပွဲတွေရဲ့နောက်ဆုံးအခြေအနေကိုကိုမှုစောစုစည်းတင်ပြခဲ့တာပါ။အခုစပြီတော့ဒီမြန်မာနိုင်ငံအတွင်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေတွေနဲ့ပတ်သက်ပြီးထောက်ပြပြောဆိုနေတာတွေကိုလည်းကြည့်အောင်ပါရှင်။မြန်မာနိုင်ငံမှာပြည်သူတွေရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေဟာတစ်နှစ်တစ်နှစ်ပိုးပြီးတော့ဆုတ်ယုတ်လာနေတယ်လို့သတင်းမီဒီယာလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့အသံဖွဲ့ကထုတ်ပြန်တဲ့အစင်ကစားမှာဖော်ပြထားပါတယ်။လက်ရှိအရက်သားအစိုးရလက်ထက်မှာလည်းလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ကိုမြင့်တင်ပေးတဲ့ဥပဒေထုတ်ပြန်တာမတွေ့ရဘူးလို့အသံဖွဲ့ကစတင်တည်ထောင်သူမောင်ဆောင်ခါကပြောပါတယ်။ဒီကြောင့်ပြည်စုံကတော့ဗီယူသင်းတောင်မတ်စုစုကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်ရှင်။
အတန်အဖွဲ့ရဲ့လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေသုတေသနအစီရင်ခံစာအရ2019ခုနှစ်ဇန်နဝါရီလကနေစွန်လအထိလွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့ပတ်သက်ပြီးအမှုရဲပေါင်း80ကျော်ရှိခဲ့ပြီးအရက်သားပြည်သူ250ကျော်အားလည်းအဲ့ဒီအမှုတွေနဲ့တရားစွဲဆိုခံထားရတယ်လို့ဆိုပါတယ်အဲ့ဒီဆွဲဆိုမှုတွေထဲမှာတမတော်ဘက်ကတရားလိုပြုပြီးသတင်းသမားတွေနဲ့ပြည်သူတွေကိုဆွဲဆိုထားတာကအများဆုံးဖြစ်တယ်လို့ဆိုပါတယ်မြန်မာပြည်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အတွက်အဖက်ဘက်ကနေယိုယွင်းနေတာတွေ့ရပြီးအစိုးရဘက်ကတရားဆွဲဆိုရာတွေလည်းရှိတယ်လို့အတန်အဖွဲ့ကိုစတင်တည်ထောင်သူမောင်ဆောင်ခါကပြောပါတယ
်ဒီဟာဒီကိုဖြစ်ဖို့အတွက်လက်တင်ခံပေးနေရတဲ့ဥပဒေတွေပေါ့အထူးဖြင့်ဒီဥပဒေတွေကိုပြည်ရင်ပြင်ဆင်တာတွေပြဋ္ဌာန်းတာတွေလုပ်တဲ့ဒီဖြစ်တော်ပေါ့အထူးဖြင့်ဒီရတားဆွေးရလက်ထက်မှာဒီရဲ့ဖြစ်တော်ရဲ့ဒီကြမ်းတမ်းမှုလေးလာတဲ့အခါမှာဒီလိုလက်ဆောင်ဖို့ပြောဆိုခြင်းကိုဒီမိုမင့်တင်ပြီးလို့ရအောင်ကြမ်းတမ်းခဲ့တဲ့ဥပဒေတစ်ခုမှမရှိအောင်ပြရတယ်ပေါ့နော
်လွတ်လပ်စွာထုတ်ဖော်ပြောဆိုမှုနဲ့ပတ်သက်တဲ့ပုံမှန်တွေနဲ့ဆွဲဆိုခံထားရတဲ့အထက်မှာသတင်းသမား17ဦးကိုတက်မတော်က3မှုရဲတပ်ဖွဲ့က2မှုအပါအဝင်စီးပွားရေးလုပ်ငန်းရှင်တွေက3မှုနဲ့ဆွဲဆိုထားပါတယ်နိုင်လုံလုံလို့ခေါ်တဲ့နိုင်ငံသားတိုင်းရဲ့ပုဂ္ဂိုလ်ဆိုင်ရာလွတ်လပ်ခွင့်နဲ့လုံခြုံရေးဆိုင်ရာကာကွယ်ပေးတဲ့ဥပဒေဟာနှစ်နှစ်ကျော်သာရှိသေးပေမဲ့အရက်သား88ဦးကိုတရားစွဲဆိုထားပြီးဖြစ်ပါတယ်။ဒီလိုအမှုတွေတိုးလာတာဟာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်လို့နိုင်ငံတကာကအစီရင်ခံစာမျိုးတွေမှာမြန်မာနိုင်ငံရဲ့ပုံရိပ်ကိုတိုက်ရိုက်ထိခိုက်စေနိုင်တယ်လို့မြန်မာ Channel လစ်ကွန်ရဲ့ MGI ရဲ့အထွေထွေအတွင်းရေးမှူးဦးမြင့်ကျော်ကပြောပါတယ်။
မှုတွေတိုးလာတဲ့ကိစ္စကအစီရင်ခံစာလိုမျိုးနိုင်ငံတကာကအစီရင်ခံစာလိုမျိုးမှာတွားပြီးတော့တရားမှုတွေအင်းတွေပေါ့ရှိမှာပေါ့နော်ဒီပထမနှစ်ဝက်ရဲ့ဟာလည်းမှာရာဂိုင်းတို့အများဆုံးတရားဆွဲဆိုတဲ့ဖွဲ့စည်းရတက်မရော်လိုမျိုးဖြစ်နေတက်မရော်ကဆွဲဆိုတဲ့မှုက36ရာနှုန်းရှိတယ်ပေါ့နော်ပထမ6လမှာ
စစ်မှန်တဲ့ဒီမိုကရေစီစနစ်ကိုတိဆောက်လို့ရဲဆိုရင်လက်ရှိအစိုးရအနေနဲ့မလိုလားအပ်တဲ့ဥပဒေတွေနဲ့ဒီမိုကရေစီစံချိန်စံညွှန်းနဲ့မကိုက်ညီတဲ့ဥပဒေတွေကိုပယ်ဖြတ်ပြီးအပြစ်မရှိတဲ့လူတွေကိုလွှတ်ပေးဖို့တောင်းဆိုကြောင်းမျိုးသမီးများအဖွဲ့ချုပ်မြန်မာနိုင်ငံရဲ့အထွေထွေအတွင်းရေးမှူးလွေပိုးငယ်ကပြောပါတယ်
ဒီလိုမျိုးများလာနေတာကနိုင်ငံအတွက်ကောင်းတဲ့အလားလာမဟုတ်ပါဘူး။တကယ်ပဲကျမတို့နိုင်ငံကိုဒီမိုကရေစီတည်ဆောက်ခြင်းနဲ့အနာဂတ်ဖက်ဒရယ်နိုင်ငံတည်ထောင်ခြင်းနဲ့ဆိုလို့ရှိရင် freedom of expression ပါဝင်လူခွင့်ရတွေကိုလေးစားသမှုထားဖို့လိုအပ်တယ်။အစိုးရကိုယ်တိုင်ကလေးစားလိုက်နာပြီးတော့မှအစိုးရရဲ့ပါဝင်ဖြစ်တဲ့လေးစားလိုက်နာယုံကြည်အပြင်ညင်တင်ပြရမယ့်အပိုင်းတွေအများကြီးရှိပါလေ။အခုရတားဆိုရလို့ပြောပေမဲ့လည်း freedom of expression ကိုအကန့်အသတ်တွေထားနေသေးတယ်ဆိုလို့ရှိရင်ဒီအစိုးရဒီလည်းပဲတကယ်ဒီမိုကရေစီစတန်နဲ့အစိုးရမဟုတ်ဘူးလို့တော့ကျွန်မပြောချင်တယ်
။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်နဲ့ပတ်သက်ပြီးမြန်မာနိုင်ငံမှာဆက်သွယ်ရေးဥပဒေပုံမှန်66ကကြီးနဲ့တရားစွဲဆိုမှုတွေဟာအများဆုံးဖြစ်ပါတယ်။အတန်အဖွဲ့ကစုဆောင်ထားတဲ့သုတေသနအစီရင်ခံစာမှာဆက်သွယ်ရေးဥပဒေပုံမှ66ကာကြီးအပါအဝင်ငိမ့်စုစီဥပဒေ၊ရာဇသက်ကြီးဥပဒေပုံမှ905ကာကြီး905ခါခွေတို့နဲ့လည်းအများဆုံးဆွဲဆိုထားတယ်လို့ဖော်ပြထားပါတယ
်။ဒါကတော့မြန်မာနိုင်ငံမှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်အခြေအနေဆုတ်ယုတ်လာနေတဲ့အကြောင်းမဆုစုကစူးစီးတင်ပြပေးခဲ့တာပါရှင်။ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုလည်းပြောပြချင်ပါတယ်။ ဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်နေတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်ပူဆောင်ရေးအတွက်ဒီမြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံအာဏာပိုင်တွေအကြားမှာဩဂုတ်လကုန်ပိုင်းကစပြီးတော့ဒုတိယအကြိမ်ကြိုးပမ်းဆောင်ရွက်ခဲ့ကြပေမဲ့လို့အောင်မြင်မှုမရသေးပါဘူး။ဘာကြောင့်ဒီလိုမအောင်မြင်ရသလဲဆိုတာကိုတော့မောင်နှောင်းမျိုးကိုကိုယ်တိုင်သွားရောက်သတင်းယူခဲ့တဲ့ VOA မြန်မာပိုင်းအစီအစဉ်ရဲ့သတင်းတောက်ကိုမိုးစော်နဲ့ကိုစော်ထက်တို့ကမေးမြန်းတင်ပြထားပါတယ်ရှင်။
တဖက်နိုင်ငံကိုရောက်ရှိနေတဲ့ဒုက္ခသည်တွေကိုတောင်ပြိုလက်ဝဲနဲ့ငခုရအကျိုးစုရေးစခန်းတွေကနေပြန်လည်လက်ခံဖို့စီစဉ်ခဲ့တာဖြစ်ပါတယ်။ဒီလိုဒုက္ခသည်တွေပြန်လာတဲ့အပေါ်မောင်းတော့ခရိုင်ဒုခရိုင်အုပ်ချုပ်ရေးမှူးဦးရထုကသူ့အမြင်ကိုအခုလိုပြောပါတယ
်။ကျွန်တော်တို့အကြံပေးတာအုပ်စု၃စုဟောတွေ့တာပေါ့နော်။ဥက္ကဋ္ဌပြောသလိုတချို့အုပ်စုတစ်တီသူတို့ကဒီနိုင်ငံကိုပြန်လာရှင်တော့ဘူး။တတိယနိုင်ငံတွေမှာတော့ပြီးအလုပ်လုပ်ရှင်နေလို့။ဒီလိုအုပ်စုလေးတစ်ခုရှိတယ်။နော်နောက်အုပ်စုတစ်ခုကတော့ကျွန်တော်တို့ဒီ ARSA ရဲ့ဒီမှာတော့ဒီမှာဖြစ်ခဲ့တဲ့အကြံဖက်ဖြစ်စဉ်မှာဒီ ARSA အဖွဲ့တွေရဲ့ထုံးမမှုကိုခံရပြီးတော့တချို့လေကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေရှိတယ်ကိုယ်တိုင်ပြည်မှုကျူးလွန်ခဲ့တဲ့လူတွေရှိတယ်တချို့လေပါဝင်ပတ်သက်တဲ့လူတွေရှိတယ်အဒီလူတွေကလည်းခုနပြောသလိုပေါ့ဒီဥရေရရေဆမ်းအမဲဟာကိုကြောက်လန့်ပြီးတော့မလားအချိန်လေးအုပ်စုရှိတယ်နောက်အုပ်စုတစ်ခုကျတော့သူတို့ကဘာဆိုတော့သူတို့ရဲ့ဒီမှာဆွေမျိုးတွေကြံခဲ့တယ်သူတို့ရဲ့ဥမာလေယာဉ်တွေကြံခဲ့တယ်တော့သူတို့ရဲ့ဥမာပစုံကံတို့ပါတော့အလုပ်တွေကြံခဲ့တယ်ဒီလိုလူမျိုးတွေကြတော့ပြန်လာခြင်းပဲပြန်လာခြင်းပဲမဲ့တယ်ဒါအခုတို့လည်းဒါကြားနေမှာတဖက်မှာလည်းတခြားလူမျိုးမှုတွေကဒါရှိနေတယ်လို့သိရတယ်ကျွန်တော်တို့သိရပါဘောနော်
လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးဝန်ကြီးဌာနပြည်တော်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကတော့တဖက်နိုင်ငံရောက်နေသူတွေမပြန်လာတာဟာ ARSA ဖွဲ့ကချင်းချောက်မှုတွေကြောင့်လို့လဲသတင်းမီဒီယာတွေကိုပြောဆိုထားပါတယ်။တဖက်နိုင်ငံကိုရောက်နေသူတွေကတော့သူတို့ကိုနိုင်ငံသားဒါမှမဟုတ်တိုင်းရင်းသားဖြစ်သတ်မှတ်ပေးဖို့နဲ့လုံခြုံရေးအခြေအနေတွေကြောင့်ပြန်လာတာဖြစ်ကြောင်းလဲဆန္ဒထုတ်ဖော်တာတွေရှိခဲ့ပါတယ်။မောင်းတော်မျိုးအနည်းကရွှေစားကြီးရွာမှာနေထိုင်တဲ့အစ္စလမ်ဘာသာဝင်တွေကတော့သူတို့ရဲ့အမြင်ကိုအခုလိုပြောပါတယ်။
အော်ဒီကျွန်တော်တို့ဒီမှာနိုင်ငံသားလျှောက်တာဆိုတော့မချောပင်လို့ကြာအမနိုင်ငံသားကပြမရဘူးသူတို့အဲ့ဒီအနေနဲ့နင်းပစ်တင်ချတာပေါ့အဲ့ဒီမှာရှိရလို့တော့နင်းနေလို့မရဘူးကျွန်တော်တို့ရေးသွားမှလည်းနိုင်ငံသားခွေကျွန်တော်တို့မှမရတာကျွန်တော်တို့မရတာသူတို့ဆေးဆူးနေပြီပေါ့အဲ့ဒီမှာရှိရလို့ဒီလိုမရဘူးကျွန်တော်တို့သွားပြီးတော့ပါလို့မယ်အလုံးလို့တော့ပေါ်နေဘူးမလား
လူဝင်မှုကြီးကြပ်ရေးဌာနကဒုညွန်ကြားရေးမှူးဦးထိန်လင်းကတော့1982ဥပဒေအရပြန်လည်လက်ခံမှာဖြစ်ကြောင်းပြောပါတယ
်။အဲ့ဒီရဲ့စနစ်အရဆိုရင်ကျွန်တော်တို့ဒီဝင်လာတဲ့လူတွေဒီကျွန်တော်တို့ MBC ကိုအရင်ခံရလိမ့်မယ်
။လောလောဆယ်မှာမိမိစန္ဒသဘောထားအရပြန်လာသူ265ဦးရှိပြီးလူ80ကျော်လောက်ဟာလည်းပြန်လာဖို့ဆက်သွယ်တာတွေရှိနေကြောင်းမောင်တော်ခရိုင်အာနာပိုင်တွေကပြောပါတယ်။တောင်ပြိုလက်ဝဲစခန်းကဝန်ထမ်းတွေကတော့ပြန်လည်လက်ခံဖို့သဘောတူထားတဲ့ဩဂုတ်လ20ရက်နေ့နောက်ပိုင်းမှာလေဒုက္ခသည်တွေပြန်လည်လက်ခံဖို့အတွက်ပြင်ဆင်ထားဆဲရှိကြောင်းပြောပါတယ
်။လာဝကအနေနဲ့ကတော့ဒါကျွန်တော်တို့အချိန်မီဒီနိုင်ငံတော်ရဲ့ကျွန်တော်တို့မူဝါဒရတောက်ရှော့စတန်ပိုင်းကျွန်တော်စောင့်နေမယ်။သူတို့ဟိုပါပေါ့နော်။ကျွန်တော်တို့ဒီကျွန်တော်တို့ခုလဲကျွန်တော်နေတိုင်းစတန်ပိုင်းမနက်8နာရီရနေဝညနေ9နာရီထိုးနေပေါ့နော်။ကျွန်တော်တောက်ရှော့စတန်ပိုင်းစောင့်နေတယ်။
ပြန်လည်ဝင်ရောက်လာသူတွေကိုတောင်ပြိုလက်ဝဲနဲ့ငခုရကျူစုရေးစခန်းတွေမှာလက်ခံပြီးတဲ့နောက်လှဖိုးကောင်ဂျားစခန်းမှာယာယီနေရာချထားမှာဖြစ်တယ်လို့နောက်ပိုင်းမှာမိမိတို့အရင်နေထိုင်ခဲ့တဲ့ကျေးရွာတွေစီကိုပြန်လည်နေရာချထားဖို့စီစဉ်ထားပါတယ
်။ဒါကတော့ဘင်္ဂလားဒေ့ရှ်ရောက်ဒုက္ခသည်ပြန်ပို့ရေးအစီအစဉ်မအောင်မြင်ဖြစ်နေတာနဲ့ပတ်သက်ပြီး VOA သတင်းတော်ကိုမိုးစောသတင်းပေးပို့ခဲ့တာဖြစ်ပါတယ်။အခုဆက်ပြီးတော့ဒီအင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးမယ့်အကြောင်းအရာကိုသောရရှင်တွေကိုကြိုတင်ပြီးတော့အသိပေးကြပါရစေ။
ရှင်ခင်ဗျာမြန်မာပြည်တရားရေးမှန်တိုင်းနဲ့ပတ်သက်ပြီးတော့ဝေဖန်ပြောဆိုမှုတွေတော်များများရှိနေပါတယ်။တရားရုံးတွေတရားသူကြီးတွေအနေနဲ့အုပ်ချုပ်ရေးအာဏာပိုင်တွေရဲ့ဩဇာကနေပြီးတော့လွတ်လပ်မှုအဂတိတရားကင်းစင်မှုတရားသူကြီးတွေရဲ့စင်ညီတုံတရားစသဖြင့်လိုအပ်ချက်တွေအားနည်းချက်တွေပေါ်မှာဝေဖန်မှုတွေကရှိနေတာပါ။ဒါကြောင့်မလို့အခုလာမယ့်အင်္ဂါနေ့ညတိုက်ရိုက်လေလံအစီအစဉ်မှာတော့မြန်မာနိုင်ငံတရားစီရင်ရေးနဲ့တရားရေးမှန်တိုင်းဟာဘလောက်ထိလွတ်လွတ်လပ်လပ်မှန်မှန်ကန်ကန်ဆောင်ရွက်နိုင်နေပြီလဲဆိုတာကိုသုံးသပ်ဆွေးနွေးသွားဖို့ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများလူရဲ့တော်ရရှိနေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုပြီးတော့ပြို့ထားမယ်ဆိုရင်ဒဲလီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာပြန်လည်ခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမည်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီကြိုပြီးတော့ပြို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12923823854ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ်တော်ရရှိနေကိုကြိုးစားပါရစေခင်ဗျာ။
တော်ရရှင်တွေအချိန်မီဆက်သွယ်လာကြစေချင်ပါတယ်။ပါဝင်ဆွေးနွေးကြဖို့လည်းထပ်ပြီးတော့ဖိတ်ခေါ်ပါရရှင်။ View American တန်ရဲ့တနင်္လာနေ့ညအစီအစဉ်လေးကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။အခုဆက်ပြီးတော့ဒီ American ပြည်တော်စုကိုလာရောက်ပညာသင်ကြားတဲ့နိုင်ငံတကာကျောင်းသူကျောင်းသားတွေအကြီးအကျယ်အရင်ကလောက်မများတော့တာဘာကြောင့်လဲဆိုတာကိုကြည့်ရအောင်ပါ။ပြည်ခဲ့တဲ့ဆယ်စုနှစ်တွေအတွင်းအမေရိကန်ပြည်ထောင်စုမှာကျောင်းလာတက်ကြတဲ့နိုင်ငံတကာကကျောင်းသူကျောင်းသားအကြီးအကျယ်ဟာအများပြားရှိခဲ့ပေမဲ့လို့အခုနောက်ပိုင်းမှာတော့ဒီကျောင်းစရိတ်ကြီးမြင့်လာတာလူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကျပ်မှုတွေကြောင့်စိုးရိမ်စိတ်တွေနောက်နိုင်ငံရေးအရာကွဲပြားမှုတွေနဲ့ရာဇဝတ်မှုထူပြောလာတယ်လို့ယူဆတာတွေကြောင့်နိုင်ငံတကာကကျောင်းသူကျောင်းသားတွေဟာတခြားရွေးချယ်စရာနိုင်ငံတွေကိုစဉ်းစားလာကြပါတယ်အမေရိကန်နဲ့အဓိကရှင်ပြိုင်ဘက်တွေကတော့ကနေဒါ၊အော်စတြေးလျ၊နယူးဇီလန်၊ဥရောပနိုင်ငံတွေနဲ့တရုတ်နိုင်ငံတွေဖြစ်ပါတယ်။အဲဒီနိုင်ငံတွေမှာကျောင်းစီတက်တာပြီးတော့ဒီနိုင်ငံတကာကကျောင်းသူကျောင်းသားတွေလာရအောင်လွယ်ကူအောင်လို့လည်းစီစဉ်ပေးနေတဲ့အကြောင်းရှားမှတ်ချက်သတင်းပေးဖို့ထားတာကိုကိုငင်းချမ်းကပြောပြပေးပါမယ်ရှင်
။လေးလာဆန်းစစ်ချက်တွေအရအမေရိကန်တက္ကသိုလ်တွေရဲ့လာကစရိတ်ကြီးလွန်တဲ့အတွက်နိုင်ငံတကာကျောင်းသားတွေဟာတခြားနိုင်ငံတွေမှာကျောင်းတက်ဖို့ကြည်နေကြပါတယ်။အမေရိကန်တက္ကသိုလ်ကFather Olga
It is no secret that
ကချားနိုင်ငံတွေနဲ့ရှင်ရင်အမေရိကန်ရဲ့တက္ကသိုလ်ပညာရေးဆေးဟာပိုကြီးတယ်ဆိုတာလျှော့ဝှက်ထားတာမဟုတ်ပါဘူး။
ကျောင်းလာကကြီးမြင့်မှုအကြောင်းကတခုလည်းမဟုတ်ပါဘူး။အမေရိကန်မှာရာဇဝတ်မှုထူပြောတယ်လို့ယူဆတာနဲ့ရွှေပြောင်းလာသူတွေကိုရည်ရွယ်တဲ့အကွဲပြားဖြစ်စေတဲ့နိုင်ငံရေးစကလုံးတွေကလည်းအကြောင်းရင်းတွေဖြစ်တယ်လို့နိုင်ငံတကာပညာရေးအင်စတီကျူကလေ့လာတဲ့စစ်တမ်းတစ်ခုကဖော်ပြပါတယ်။အင်ဒိုနီးရှားကျောင်းသားဘာတီယာရောမန်ဟိုနီအာဆာက
ဘာဆဘရင်းစာထွန်ဆန်ဘာဆိုင်ရ
တကယ်တော့ဒါကကျွန်တော်အဓိကစိုးရိမ်တာဖြစ်လာတာပါကျွန်တော်ကအင်ဒိုနီးရှားပါအာရှသားမွတ်စလင်လည်းဖြစ်ပါတယ်နောက်ပြီးကျွန်တော်ရုပ်ကလည်းမတူပါဘူးဒီကလူတွေကကျွန်တော်အမေရိကန်မဟုတ်ဘူးဆိုတာတန့်ပြောနိုင်ပါတယ်အမေရိကန်မှာဝင်ဆန်းဖို့ကျွန်တော်အတွက်စိန်ခေါ်မှုကြီးပါပထမဆုံးကအမေရိကန်တွေကပုံမှန်လင်းလင်းရှိမယ်လို့ထင်တဲ့အတွက်ပြဿနာမရှိဘူးလို့ထင်ခဲ့ပါတယ
်ကနေဒါလိုတခြားနိုင်ငံတွေကပိုပြီးလိုလိုချင်ချင်ရှိတယ်လို့တချို့ကမြင်ပါတယ်တရုတ်အိန္ဒိယဖိလစ်ပိုင်၊ဗီယက်နမ်နဲ့ပါကစ္စတန်နိုင်ငံကကျောင်းသားတွေကိုသုံးပတ်အတွင်းဗီဇာထုတ်ပေးပြီးဆွဲဆောင်နေတာပါ
။ We have found that based on
မှာတို့ရရှိတဲ့အချက်အလက်တွေအရကနေဒါကိုကျောင်းသားပို့ဖို့ပိုစိတ်ဝင်စားတဲ့နိုင်ငံတွေရှိတယ်ဆိုတာတွေ့ပါတယ်
။အမေရိကန်ထက်နိုင်ငံတကာကျောင်းသားနည်းပေမဲ့လည်းကနေဒါမှာကျောင်းတက်ခဲ့သူတွေကသူတို့လမ်းကြောင်းကအကျိုးရှိတယ်လို့ပြောနေပါတယ်။မော်ဆီယောခန်းကမိုနီတိုဘာတက္ကသိုလ်တက်ခဲ့သူပါ။
After my undergraduate degree I got a 3 year open
ကျွန်တော်ဘွဲ့ကျူကျောင်းပြီးသားတော့3နှစ်အလုပ်လုပ်ခွင့်ရခဲ့ပါတယ်။ဘွဲ့ပြီးအလုပ်လုပ်ခွင့်လို့လည်းခေါ်ပါတယ်။အလုပ်လျှောက်ပါတယ်။စင်းငံကုမ္ပဏီတခုမှအလုပ်ရပါတယ်။အဲဒီမှာတစ်နှစ်အချိန်ပြည့်အလုပ်လုပ်ပြီးတော့အမြင့်တဲ့နေထိုင်ခွင့်ရဖို့အတွက်ရခဲ့ပါတယ
်။တစ်နှစ်ကိုနိုင်ငံတကာကျောင်းသားသတိန်း3000လောက်လာတဲ့နယူးဇီလန်ကလည်းသူတို့စီကျောင်းသားပို့လာဖို့အတွက်လှုံ့ဆော်နေပါတယ်။နယူးဇီလန်ပညာရေးကဂျူလီယန်အက်ရှ်ဘီက
The vast majority about
ကျောင်းသား50ရာခိုင်နှုန်းလောက်အများစုကအိန္ဒိယနဲ့တရုတ်ကလာတာပါဒါပေမဲ့ကျွန်တော်တို့မှာလဲတောင်အမေရိကမြောက်အမေရိကဥရောပအရှေ့အလယ်ပိုင်းနဲ့ရှစ်တောင်အရှကကျောင်းသားတွေလာတက်ဖို့မှန်မှန်ကန်ကန်ရွေးဖို့လဲစိတ်ဝင်စားပါတယ
်ဒီလိုပြိုင်ဆိုင်မှုတွေရှိလာပေမဲ့လဲအမေရိကန်အနေနဲ့နိုင်ငံတကာကျောင်းသားတွေအတွက်ထိတ်တန့်ရွေးချယ်စရာပြန်ဖြစ်လာနိုင်တယ်လို့တချို့ကျွမ်းကျင်သူတွေကယုံကြည်ပါတယ်Mary Catherine Chase ကအခုလိုပြောပါတယ
် One of the fantastic things
နိုင်ငံတကာတက္ကသိုလ်ပညာရေးအတိုင်းဝိုင်းရဲ့ထူးခြားချက်ကမှန်ကန်တဲ့အကြောင်းတရားတွေရှိရင်ဘယ်နိုင်ငံမှစိုးထိတ်တန့်တက္ကသိုလ်ပညာရေးအတွက်ရွေးချယ်မယ့်နိုင်ငံဖြစ်လာနိုင်ပါတယ်ဥပမာအမေရိကန်နိုင်ငံအနေနဲ့ထိတ်တန့်ပညာရေးရွေးချယ်စရာပြန်ဖြစ်လာပြီးတော့အချိန်တစ်ခုအထိစိုးမိုးထားနိုင်ပါတယ
်တက္ကသိုလ်ကနိုင်ငံတကာကျောင်းသားတွေအတွက်အင်္ဂလိပ်ဘာသာစကားအတန်းတွေလုပ်ပေးတာ network ချိတ်ဆက်ပေးတာကျောင်းသားအဖွဲ့အစည်းတွေလှုပ်ပေးတာကြောင့်နိုင်ငံတကာကျောင်းသားတွေပိုရောက်လာနိုင်တယ်လို့ Chase ကဖြည့်ဆွက်ပြောကြားခဲ့ပါတယ်ခင်ဗျာ
။ကိုငင်းငင်းပြောပြသွားတော့ပါရှင်။စက်တင်ဘာလ2ရက်တနင်္လာနေ့ည VOA စီစဉ်တွေကို Washington မြို့တော်ကနေတိုက်ရိုက်ထုတ်လင်းပေးနေပါတယ်ရှင
်။ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါရခင်ဗျာ VOA မြန်မာပိုင်းအစီအစဉ်နေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါရခင်ဗျာ
မင်္ဂလာပါရှင် VOA American တန်ရဲ့2019ခုနှစ်စက်တင်ဘာလ2ရက်တနင်္လာနေ့ညအစီအစဉ်တွေကိုမြန်မာစံတော်ချိန်ည9:00ကနေ10:00အထိလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9303ညလိုင်းဒိုမီတာ50 kHz 5885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါတယ်။အခုဆက်ပြီးအပတ်စဉ်ကဏ္ဍတွေစတိုက်ထုတ်လွှင့်ပေးသွားမှာပါ။ကချင်ပြည်နယ်အတွင်းပင်းရဲထုတ်လုပ်မှုအကြောင်းစီးပွားရေးကဏ္ဍမှာကြားရဖို့ရှိသလိုနိုင်ငံတချို့မှာအင်တာနက်လူမှုကွန်ရက်တွေပေါ်ကဒီကိုယ့်ရဲ့လှုပ်ရှားမှုတွေကိုမှတ်ချလို့မရအောင်စတင်လှုပ်ဆောင်နေနိုင်ပြီးဆိုတာကိုတော့ဘလော့ဂါတွေပြောသမျှအစီအစဉ်မှာနားဆင်နိုင်ပါတယ်။အပတ်စဉ်သူယုံကြည်ရာကဏ္ဍမှာတော့
ကျွန်တော်အနေနဲ့နောက်ထပ်ယုံကြည်ရာတစ်ခုကတော့လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်ပါတယ်။အခုလိုတိုင်းပြည်ကိုပြန်လည်တည်ဆောက်နေတဲ့ကာလဒီမိုကရေစီ
မြန်မာနိုင်ငံအတွင်းဖွံ့ဖြိုးရေးလုပ်ငန်းတွေမှာပါဝင်လုပ်ကိုင်နေတဲ့ကိုအောင်သူရကိုကိုရဲ့ယုံကြည်ရာကိုမကြခင်ပြည်စုံနာဆင်နိုင်ပါတယ်။ပုံမှန်ထုတ်လွှင့်နေတဲ့တတ်တန်ရောင်သတင်းလွှာကိုလည်းနောက်ပိုင်းမှာနားဆင်ကြရအောင်ပါပါ။အခုတော့စီးပွားရေးကဏ္ဍကိုတင်ဆက်ပေးချင်ပါတယ်။ကချင်ပြည်နယ်အတွင်းပရင်ထွက်ရာကဘော်ချိုက်ဝမ်းဒေသကိုကချင်လက်နက်ကိုင်တပ် KIA ထိန်းချုပ်မှုအောက်ကနေမြမတက်မတော်ကထိန်းချုပ်ရယူပြီးတဲ့နောက်ပိုင်းမှာပရင်ထုတ်လုပ်မှုတွေဆက်ပြီးရှိနေတယ်လို့ကချင်ဖွံ့ဖြိုးရေးကွန်ရက်အဖွဲ့ KDNG ရဲ့သွေးစွန်းတဲ့ပရင်အစင်ခံစာမှာဖော်ပြထားပါတယ်။ကချင်ပြည်နယ်မှာပရင်စည်းကွက်ရှိနေပြီးပရင်တူးဖော်သူတွေလည်းရှိနေသေးပါ။ပရင်ထုတ်လုပ်မှုကနေဘယ်သူတွေအကျိုးမြတ်ရနေတယ်လဲဆိုတာကိုတော့ KDNG ရဲ့သုတေသနမှူးကိုစော်မိုင်းနဲ့ဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍမှာမှတ်သိကြီးထိုက်ကတင်ပြထားပါတယ်ရှင်။
ဒါကခံဒီနဲ့အဲမှာလုံးနေတယ်အဲမှာနေတဲ့လူတွေကပြပချက်အရစီတော့သူတို့အဲဒီအထဲမှာပဲပေါ့သူတို့ကလေးပေချင်းပုံစံမျိုးတူတယ်အခုကဒီပရင်ဒေတာကိုစက်ပက်ကနေရာဒေတာစုမှုထားတာပေါ့အဲနောက်ပိုင်းကတော့အဲနောက်ပိုင်းကနေပြီးတော့ဒီရှေ့တက်ကအဲနေရာနေကိုနေရာရတာတယ်အဲပြီးတော့ပရင်ကိုဆိုရင်အခုပြန်လဲတူဖို့နေတာပေါ့ပိုင်းရပိုင်းတောင်းတဲ့တူတာပေါ့အ
ဲ့တော့ဒီပရင်တူဖို့နေတဲ့သူတွေကဘယ်သူတွေပါလဲသူတို့ကဟိုတရားဝင်တူဖို့ခွင့်လားဒါမှမဟုတ်ဘလို့ပုံစံမျိုးနဲ့တူးနေကြတယ်လို့ကိုဇွန်မိုင်တို့သိထားပါလေရှင
်အစိုးရကနေပြီးတော့တရားဝင်တော့ဖတ်ပြီးတယ်ဆိုတော့မရှိသေးဘူးဒီပရင်ဒေတာပရင်တူဖို့ခွင့်ကိုဘယ်သူတွေတူးတယ်လဲဆိုတော့အတိအကျတော့ပြောရခက်တယ်အဲ့မှာဘယ်သူတွေတူးရဆိုတာအီပေါ်ကဒါပေမဲ့တူးရဆိုတော့ဒေတာ
ဟိုမြချင်းနားမှာလည်းဒီပရင်ဈေးခွက်ကိုပရင်ဈေးခွက်ကရှိနေတယ်လို့ပဲเนาะဟုတ်ပါလားကိုဇွန်မိုင
်ဟုတ်တယ်ပရင်ကဒီမြချင်းနားမှာအဲမြကျနာကြောင့်ကြားတဲ့နေရာမှာလည်းဘရင်ကိုအနေချင်းရောင်းတယ်ပြီးတော့ဝိုင်းပေါ်မှာလည်းရောင်းတယ်ရောင်းတယ်ပြီးတော့ဒီနေရာတွေကိုအဲလာဝယ်တချို့တွေကဒီမှာအဲ့မှာလာဝယ်ပြီးတော့ပြုတ်ပြီးဘက်ကိုကျန်သွားရောင်းတာရှိတယ်တချို့ကအဲ့မှာမတင်မဲနဲ့တခါတည်းပြုတ်ဘက်ကိုသွားတင်ရောင်းတာရှိတယ
်အဲ့လိုရောင်းဝယ်လုပ်နေတာတွေရောက်တော့ဘသူတွေပါလဲဒေတာကန်နေလားဒါမှမဟုတ်ဒီတူးတဲ့လူတွေလားရှင်
တူးတဲ့လူတွေကိုယ်တိုင်ရောင်းတာတော့နည်းနည်းရှားတယ်ရှိတော့ရှိတယ်ဒါပေမဲ့နည်းနည်းရှားတယ်တချို့တွေဆိုရင်ဒီအဲမြို့ပေါ်ကလူတွေရောင်းတာရှိတယ်တချို့တွေကတော့အဲတခြားနေရာကလူတွေပေါ့ဒါကနည်းနည်းစုံနေတာ
တရားစတာတူးဖို့ရေကိုတပိုင်းတနိုင်လှုပ်ခွင့်ဆိုပြီးတော့သူတို့ပြောနေကြတာရှိပါတယ်ဒါမျိုးတွေရောဖြစ်လာမယ်အလားအလာတွေ့ပါသလား
အစိုးရဆိုင်အစိုးရဘက်ကနေပြီးတော့ဒီဟာကိုသူတို့တရားဝင်နေနဲ့သူတို့တူးဖို့ရနေတာပေါ့ဒါပေမဲ့ဒေတာခံနေနဲ့ဒေတာခံနေနေတဲ့ဆောင်ဒီရာကိုမတူးဖို့ခိုင်းနေချင်ဘူး။ဘာဖြစ်လို့လဲဆိုရင်ဒီအဲဒီနေရာတွေကိုဒီဝအနေနဲ့ခွင့်ပြုပေးလိုက်မယ်ဆိုရင်ကျွန်တော်ဒီဖက်ကန်ဒေတာလိုမျိုးပေါ့ဒေတာခံနေကအဖြစ်အပျက်နဲ့သူတို့ရဲ့နေမီတွေဆုံးရှုံးသွားမယ်ပြီးတော့ဒီအဲသဘာဝပတ်ဝန်းကျင်ပျက်စီးမှုတွေပိုပိုကြီးလာမယ်ပေါ့ဒီဝင်လို့ပြောလိုက်တာနဲ့တော့ဒီအဲလုပ်ငန်းပိုင်းကပုံမကျေပြန့်သွားမယ်ပေါ့အခုလုံနေတာလေဆက်အရင်ကလုံနေတာလေဆက်ပုံမှန်ကျေပြန့်သွားမယ်အဲအဲ့လိုလေးရှိတာပေါ့
ဟုတ်ကဲ့ရှင်အခုဒီတဲမှာဆိုလို့ရှိရင်လည်းအစင်ခန်းစာတဲမှာတော့ဒီပရင်ရှိတဲ့နေရာတွေကိုအရင် KIA ထိန်းချုပ်မှုကနေပြီးတော့အစိုးရသိမ့်လိုက်တယ်သိမ့်လိုက်ပြီးတဲ့နောက်မှာဌာနေတိုင်းရင်းသားတွေပြန်လို့မရတဲ့အခြေအနေပေါ့နော်အဲ့တော့ဒီပရင်တူဖို့ထုတ်လုပ်မှုတွေကနေပြီးတော့ဌာနေတိုင်းရင်းသားတွေအကျိုးစီးပွားပေါ့ဟိုဖြစ်တာတွေရှိပါသလားသူတို့ကိုယ်တိုင်ရောလုပ်ခွင့်ရပါသလားအခုစစ်တပ်ကမသိမ့်ခင်ရောဘယ်လိုအခြေအနေရှိပါသလဲ
ပင်းကတော့ဌာနေတိုင်းသားတွေကတော့သူအရင်ကတည်းကနေသူအနေချင်းလောက်တာရှိတယ်အနေချင်းဆိုမှဒီတို့အဲဒီမိသားစုစာဝတ်နေရတဲ့အနေချင်းပေါ့ဒါပေမဲ့အရင်တုန်းကတော့အဲပင်းကအဲ့လောက်ကြီးဈေးကွက်မရှိသေးတော့သူတို့အဲလုံလုံလိုက်တစ်ခါ စီဝေမဲ့လူရှိတို့မလုပ်လိုက်အရထားလိုက်အမျိုးပေါ့အဲ့လိုပါပြီးတော့ဒီနောက်ပိုင်း2000စနစ်အလောက်ကနေပြင်းစေးကကပြန်လဲအဲပေါ်ပေါက်လာတယ်အဲဒါပေမဲ့တို့ကအဲဒေတာခဏရဟိုအရင်တော့ကတို့မြေယူဖလာလောက်လာတဲ့အတိုင်းပေါ့အနေချင်းလောက်တာလေးတွေတော့ရှိတယ
်အခုရောအဲ့ဒီပြင်းစေးကွက်ကဘလောက်တိတိတသားကျဲပြန့်လာပါတလဲဒီပြည်နယ်တွင်းမှာ
ပြည်နယ်တွင်းမှာတော့ပြင်းစေးကွက်ကအဲတိတ်ပြီးတော့ကျဲပြန့်နေခုဒီနောက်ပိုင်းတော့တိတ်တော့ကျဲပြန့်လာတော့မရှိတော့ဘူးအရင်2015 2016 2016အဲ့လောက်မှာတော့ပြင်းစေးကွက်ကတော့အရန်ကြီးကိုအရှင်ကိုမိလက်မိသားမှရှိတာပေါ့ခုဒီမော်ရီလည်းပြိထားတာဆိုတော့ထုတ်လို့မှုပိုင်းကပဲဒီအရင်ကနဲ့အခုကနဲ့ဆိုရင်နည်းနည်းတော့နေတော့ဒီကကနည်းနည်းညင်သွားတာပေါ့
ဟုတ်
ဒါပေမဲ့ရောင်းဝယ်တာတော့ရှိတယ
်မော်ရီပြိထားတယ်ဆိုတာကဘလို့အခြေအနေကြောင့်ပါလဲရှင
်မော်ရီပြိထားတယ်ဆိုတော့ဒီကနပြောလို့ပေါ့စစ်သုံးစစ်တွေရှိလာတယ်စစ်တွေဖြစ်လာတော့ဒီဒါကခဏနဲ့ဒီအလုပ်လုပ်တဲ့လူတွေကအဲရှုတောက်ရှေ့ရတာပေါ့အဲတော့မော်လေးပြိတ်တော့သူတို့ဟိုဟာအဲ2019ဇွန်လ5ရက်နေ့ကနေသူတို့ဒီဟိုဟာရဟရင်နဲ့စာတို့လာချတယ်အဲနောက်ပိုင်းကနေပြီးတော့ဒီပြီးမော်ဟိုသူ့ခွင့်မရတော့ဘူးပြီးတော့ဒေတာခအဲ့မှာလူကိုနေလို့ကိုမရတော့တဲ့မရတော့ဘူးဆိုတဲ့အနေထားမှာပေါ့ဒါပေမဲ့ဒီနောက်ပိုင်းကတော့အဲခဏအဲပြောလို့ပေါ့ပြန်လေးသူ့ခေါ်တာရတော့ရှိတယ်
အဲ့တော့ကိုစောမိုင်းတို့ဘက်ကရောဒီပရင်တို့ရွှေတို့ချောင်းမြက်တို့ဘိုင်းတနိုင်တူဖို့ကွင်နဲ့ပတ်သက်ပြီးတော့ကချင်ပြည်နယ်အစိုးရဘက်ကလည်းဒါလုံနေရရှိပါတယ်စစ်တပ်ဘက်ကတားတယ်လို့ဟိုတခါသတင်းစာရှင်းလင်းပွဲမှာဝန်ကြီးချုပ်ကပြောပါတယ
်ဒီလိုပေးတာတော့အခုချိန်မှာဆိုရင်တော့အရန်ကောင်းတယ်လို့လည်းပြောလို့မရသေးဘူးဗျဘာဖြစ်လို့လဲဆိုတော့ဒီအနိုင်ငံရေးအခြေအနေရရောဒီစီးရေးအခြေအနေရရောဒါအဲဒီငိမ့်တဲ့အချိန်လေးတခုမှကျွန်တော်တို့အဲမရောက်ရှိသေးဘူးဒီတိုင်းဒါဒေတာနေမှာအဲ့လိုအချိန်မှာဒီလိုလာပေးလိုက်ခြင်းကတော့အဲဆိုးကျိုးပဲပဲပို့ပြီးမှအဲရောက်ရှိလာတာပေါ့အဆင်မပြေသေးဘူးအချိန်ကဥပဒေရဆိုင်နေပြီအကမ်းပြေ39ကကြီးကဆိုင်နေအဓိကဒီပိုင်ဆိုင်မှုတွေကဒီနိုင်ငံတော်ကပဲဖြစ်နေတယ်ဆိုတဲ့ဟာဒီအဲ့ဒါဒီပြီးတော့ဒီပြည်နေဒေတာဟာပြည်နေဒေတာကဒီအကျိုးမြတ်ပိုင်ဆိုင်ခွင့်တွေကနေနေသေးတာပေါ့
ဟုတ်ကဲ့ရှင်အဲ့တော့နောက်တစ်ခုကဒီပရင်ဒေတာတွေကနေပြီးတော့မောင်းထုတ်ခံရတဲ့ဒေတာကန်တွေရဲ့စာဝတ်နေရေးပေါ့နော်အခုအသက်မွေးဝမ်းကြောင်းအတွက်သူတို့ဘာတွေလုပ်နေကြပါသလဲ
တနိုင်းချက်ကြောင်းမှာပဲသူတို့နေနေတယ်ပြီးတော့ဒီတချို့လူတွေကတော့ဒီနေစာလောက်တာပေါ့သူတို့ကအမျိုးနဲ့ပဲဟုတ်ကဲ့ဗျာအခုလောလောဆယ်လောက်တာတော့ဒါမဲ့တချို့ဒီဒေတာကန်ဟောဒီနေ့ခြေဆိုင်အဖွဲ့ကြီးတွေကတော့သူတို့
မသိကီထိုင်းစီစဉ်တင်ဆက်တဲ့စီးပွားရေးကဏ္ဍကိုနားဆင်ကြကြတာပါရှင်အခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ blogger ပြောသမျှအစီအစဉ်ကိုလည်းတင်ဆက်ပေးကြပါမယ်Facebook Messenger နဲ့ Instagram တွေပေါ်မှာကိုယ့်အတွက်ရည်ရွယ်ပြည့်မှတ်ထားတဲ့ကြော်ညာတွေမပြနိုင်တော့အောင်လုပ်နိုင်မဲ့ off Facebook activity ရွေးချယ်မှုကိုတော့ဒီနိုင်ငံ၃ခုက Facebook သုံးတဲ့သူတွေထည့်သွင်းပေးထားပါပြီ Facebook ပြင်ပ Internet Online ပေါ်မှာကိုယ်ပဲ app တွေကို website တွေကိုသွားတယ်ဆိုတာကိုလိုက်မမှတ်နိုင်အောင်လုပ်မဲ့ tool ဖြစ်ပါတယ်ကို Facebook setting တွေကနေပိတ်နိုင်မဲ့ off Facebook activity ကဘယ်လောက်ထိထိရောက်ရောက်ခြေရဖြောက်နိုင်မှာလဲဆိုတာကိုတော့မတ်ဆွမြတ်မုံက blogger တွေပြောသမျှအစီအစဉ်မှာတင်ပြပေးထားပါတယ်ရှင်
အင်တာနက်ပေါ်မှာကိုဘလို့ပစ္စည်းတွေကိုရှာတယ်ဘလို့သတင်းတွေဖတ်တယ်ဆိုတာ Facebook ကစုံစမ်းလို့မရတော့အောင်လုံနိုင်တော့မယ်ကိုသားညုံကြီ
းဟုတ်တယ်မဆူမမောကဒီ Facebook သုံးတဲ့သူတွေအနေနဲ့ Facebook မဟုတ်တဲ့တခြား app တွေ website တွေတဲကိုဝင်ကြည့်သွားကြည့်တာကိုလိုက်မမှတ်နိုင်အောင်လုံနိုင်တော့မှာ
ဗျ Off Facebook activity ဆိုတဲ့ tool အသစ်ကိုလောလောဆယ်သုံးနိုင်ငံမှာသုံးလို့ရနေပြီအဲ့ဒါကဒီ Facebook ပြင်ပ online ပေါ်ကကိုယ့်ရဲ့လှုပ်ရှားမှုတွေကိုလိုက်ပြီးတော့ခြေရာမခံမမှတ်နိုင်တော့အောင်လုံနိုင်မဲ့ computer program အသစ်ပါကိုယ့်ရဲ့ Facebook setting တွေကနေပြီးတော့ပြောင်းနိုင်မဲ့ setting အသစ်လို့ပြောလို့ရတာပေါ့
August 20ရက်နေ့တုန်းက Facebook ကမိတ်ဆက်တဲ့အဲ့ဒီ off Facebook activity ကိုလောလောဆယ် Ireland, Spain နဲ့ Tongkorea သုံးနိုင်ငံမှာပဲရပါသေးတယ်။ American အပါအဝင်တခြားနိုင်ငံတွေမှာတော့မကြခင်ရမယ်လို့ဆိုပါတယ်။ရပြီဆိုရင်တော့ Messenger မှာပြောလို့ပဲကိုယ့်ရဲ့ Facebook setting နဲ့ဝင်ပြီးတော့ပြောင်းလို့ရမယ်ဗျ။
ကျော်ညာကနေပြီးတော့အဓိကဝင်ငွေရှာနေတဲ့ Facebook ကကိုနဲ့ပတ်သက်တဲ့အချက်အလက်တွေကိုနီးနှမျိုးသုံးပြီးတော့စုဆောင်းနေရှင်းပထမတနည်းကတော့ Facebook App Facebook Website ပေါ်ကကိုယ့်ရဲ့လှုပ်ရှားမှုတွေဥမာဘာတွေကိုကိုက Like ပေးလဲဘယ်လို Post မျိုးတွေမှာ Comment သွားပေးတယ်လဲဆိုတာမျိုးအပြင်Facebook မဟုတ်တဲ့တခြား website တွေတဲ့ကို Facebook login နဲ့ဝင်လာမျိုးတွေအားလုံးကိုမှတ်ပြီးတော့စုဆောင်းတဲ့နီးနောက်တနည်းကတော့ဒီ Facebook Pixel ဆိုတဲ့ computer program code နဲ့မှတ်တဲ့နီးအဲ့ဒီနီးနဲ့ကိုယ့်ရဲ့အချက်အလက်တွေကိုစုဆောင်းတာပ
ါ Internet ထဲမှာကိုဘာတွေကြည့်တယ်ဘာတွေဝယ်တယ်ဘာတွေဖတ်တယ်ဆိုတာကို Facebook ကလုတ်ထားတဲ့ Facebook Pixel ဆိုတဲ့ computer program code တစ်မျိုးကအမြဲလိုက်မှတ်ထားတယ်ဗျအဲ့ဒီလို light ချီယာခံတဲ့ tracker code ကို Internet website တော်တော်များများထဲမှာထည့်ထားတယ်လီလာချက်တွေအရလက်ရှိရှိနေတဲ့ website 3 ပုံ2ပုံလောက်မှာ Facebook tracker တွေတွင်းထားပါတယ်။အဲဒါကြောင့်လဲကိုတခြား website တွေသွားပြီးတော့ရှာထားဖတ်ထားတာတွေကို Facebook ကသိနေပြီးတော့ချက်ချင်းဆိုလိုပဲအဲ့ဒီဟာမျိုးတွေနဲ့ဆင်တူကြော်ညာတွေကိုယ့်ရဲ့ news feed စာမျက်နှာမှာလာလာပြနေတာပေါ့
Facebook ပေါ်မှာကိုယ့်အတွက်သီးသန့်ရည်ရွယ်တဲ့ကြော်ညာတွေမပြတော့အောင်လို့ off Facebook activity မှာသွားပြီးတော့ tracking လုပ်တာကိုပိတ်ထားလို့ရမယ်လို့ Facebook ရဲ့ထုတ်ပြန်ချက်ထဲမှာပြောထားပါတယ် Facebook သုံးတဲ့သူတွေရဲ့ privacy ကိုလုံခြုံအောင်လုံမပေးဘူးလို့ဆိုပြီးတော့ Facebook ကုမ္ပဏီအကြီးအကျယ်ဝေဖန်ခံခဲ့ရပြီးတဲ့နောက်မှာအခုလိုမျိုးဒီကိုယ့်ရဲ့လှုပ်ရှားမှုတွေကိုခြေရမခံနိုင်အောင်လို့ကိုယ်တိုင်ဖြတ်နိုင်မဲ့ clear history ဆိုတာကို Facebook ထဲမှာထည့်ပေးပါမယ်လို့ Mark Zuckerberg က2018မေလမှာကြေညာပေးခဲ့တာလေတနှစ်ကျော်ကြာမှာOf Facebook activity ဆိုတာကိုမိတ်ဆက်တာပဲအစားတုန်းကတော့ clear history လို့နာမည်ပေးမလို့ねတကယ်ထွက်လာတော့ of Facebook activity လို့ခေါင်းစဉ်တက်လိုက်တာ
ဒါရောမှဒီ of Facebook activity ဆိုတာကို၃နိုင်ငံမှာပဲရသေးတယ်ဗျစက်တင်ဘာပြောင်းမှုကလည်းနည်းနည်းအလုရှုပ်တယ်လို့ AP သတင်းဌာနကနီးပညာသတင်းတောက် Barbara Odute ကရှင်းပြပါတယ်
So this is only available in 3 countries right now. US users won't have it. It's in Ireland, Spain and South Korea
လောလောဆယ်၃နိုင်ငံမှာပဲရပါသေးတယ်Ireland, Spain နဲ့တောင်ကိုရီးယားပါ American က Facebook သုံးသူတွေအတွက်မပါသေးပါဘူးအဲ့ဒီ tool ကိုသုံးချင်ရင် Facebook setting ကိုသွားအဲ့ဒီကနေ off Facebook activity ဆိုတာကိုရှာရပါမယ်သူ့ကိုရွေးချယ်ဖို့အဆင့်တော်တော်သွားရမယ်အပြင်စာတွေလည်းဖတ်ဖို့လိုပါတယ်လုံရမယ့်အဆင့်များတော့လူတော်တော်များများလုံဖြစ်ချင်းမှလုံဖြစ်ကြပါလိမ့်မယ်
လောလောဆယ်လုံးလို့ရမယ့်သုံးနိုင်ငံက Facebook သုံးသူတွေဆိုရင် Facebook setting ထဲမှာရှိတဲ့ your Facebook information ဆိုတဲ့ဟာရဲ့အောက်မှာ off Facebook activity ဆိုတာပေါ်နေတယ်။အဲဒီမှာကိုဖြစ်စီခြင်းတို့ရွေးပြီးတော့ live စုံစမ်းလို့မရအောင်ပိတ်နိုင်ပါဘူး
။ပိတ်နိုင်မယ်ဆိုပေမဲ့လို့ကိုယ့်ရဲ့လှုပ်ရှားမှုတရားရာဂိုင်းနှုံးလုံးကိုခြေရမကောက်နိုင်အောင်ပိတ်လို့ရမှာတော့မဟုတ်ဘူးနော်။ကိုသွားကြည့်ဝင်ကြည့်တဲ့ website တွေ app တွေကကိုဘယ်နှခေါက်ဝင်ကြည့်ထားတယ်ဘာတွေကြည့်ထားတယ်ဆိုတာအဲ့ဒီ website တွေ app တွေကနေပြီးတော့ Facebook နဲ့မျှဝေတဲ့စာရင်းအချင်းချုပ်ကို off Facebook activity မှာကိုယ်တိုင်ဖြတ်လို့ရမယ်။အဲ့လိုသွားကြည့်ထားတဲ့စာရင်းကိုကြော်ညာအတွက် Facebook ကိုသုံးခွင့်မပြုဘူးဆိုတာကိုပိတ်ပင်လို့ရမယ်။Facebook မှာရော Messenger မှာရော Instagram မှာပါကိုယ့်အတွက်တီးသန့်ရည်ရွယ်တဲ့ကြော်ညာတွေကိုပိတ်နိုင်မယ်ဒါပေမဲ့ကိုယ်ပဲ website တွေတဲကိုဝင်ကြည့်သွားကြည့်ထားလဲဆိုတာကို Facebook ကဆက်ပြီးတော့ခြေရခံနေအောင်ပါဒါပေမဲ့အရင်ကလိုမျိုးဒီကိုသားညုံဦးနဲ့ကိုသားညုံဦးဝင်ကြည့်တဲ့ website တွေကို Facebook ကတွဲပြီးတော့မမှတ်တော့ပေမဲ့သွားဝင်ကြည့်ထားတယ်ဆိုတာကိုတော့မှတ်ထားအောင်ပါဒါတော့မှ48နာရီနှစ်ရက်ကြာတော့မှဒီလူကဒီ website ထဲဝင်တယ်လို့တွဲမှတ်ထားတာကိုဖြတ်မှာ
Facebook ရဲ့ပြောရတော့ Facebook account နဲ့အဲဒီ account ပိုင်ရှင်ကဘလို့ website တွေဝင်ကြည့်တယ်ဘလို့ကုန်ပစ္စည်းတွေစိတ်ဝင်စားတယ်ဆိုတာမျိုးကိုတွက်မှတ်တာမျိုးတွေမလုပ်တော့ပေမဲ့သူသွားတဲ့စိတ်ဝင်စားတဲ့အချက်တွေကိုတော့မှတ်ထားမယ်ဒါမှလည်းကုမ္ပဏီပစ္စည်းကြော်ညာရှင်တွေဘက်ကထိထိရောက်ကြော်ညာတွေလုပ်နိုင်ဖို့ကြော်ညာအစီအစဉ်စာပြုစုနိုင်မယ်လို့ဆိုပါတယ်ဥပမာအသက်18နှစ်ကနေပြီးတော့24နှစ်ကြာအမျိုးသမီးတွေကဘာတွေစိတ်ဝင်စားတယ်ကြိုက်တယ်ဆိုတဲ့ရည်ပွယ်အချက်လက်တွေကိုတော့ Facebook ကဆက်ပြီးတော့စုဆောင်းနေအောင်ပါ
Of Facebook activity ကိုပိတ်ထားလို့ကိုမြင်ရမယ့်ကြော်ညာတွေရော့သွားမှာတော့မဟုတ်ဘူးနော်ကိုကိုတီးသက်ပြင့်မှတ်ထားတဲ့ကြော်ညာမျိုးသာမဟုတ်တော့မှာလို့ AP သတင်းဌာနကနီးပညာသတင်းတောက် Barbara Odute ကရှင်းပြထားတယ
် You'll see the same number of ads they just won't be targeted to you Facebook
ဆက်ရမယ့်ကြော်ညာအရေးအတွက်ကအရင်တိုင်းပဲဖြစ်ပါလိမ့်မယ်ကိုကိုဥတီရွေတဲ့ကြော်ညာမျိုးပဲမဟုတ်တော့ပါဘူးကိုဘယ် website တွေကိုသွားကြည့်တယ်ဆိုတာသူတို့ like share မခံမမှတ်တော့တဲ့အတွက် news feed တွေမှာမြင်ရမယ့်ကြော်ညာတွေအချက်လက်တွေကကိုနဲ့ဆိုင်တာဟုတ်ချင်းမဟုတ်တော့မယ်ကိုအတွက်သီးသန့်ဖြစ်တော့မှာမဟုတ်ဘူးလို့ Facebook ကပြောထားပါတယ
် Facebook ဆိုတာကကြော်ညာကနေဝင်ငွေရှာတဲ့ company ဆိုတော့သူတို့ဝင်ငွေလုံးဝပိတ်သွားအောင်တော့ဘယ်လုပ်မလဲအခုလောက်လုပ်တယ်ဆိုတာတောင်မှဒီ American နဲ့ဥရောပကအစိုးရတာဝန်ရှိသူတွေလွှတ်တော်တွေရဲ့ဖိအားကြောင့်လုပ်လာတာ
ကြော်ညာကြောင့် Facebook ကရတဲ့ဝင်ငွေကမနှစ်ကဒေါ်လာဘီလီယံ50ကျော်ရှိတယ်လို့ AP သတင်းဌာနကပြောပါတယ်မဆွေမမကြီ
း Facebook makes nearly all of its money from advertising it was $56 billion last year
so Facebook ဝင်ငွေအလုံးနီးပါးကကြော်ညာကရနေတာပါ ပြီးခဲ့တဲ့2018ခုနှစ်အတွင်းကြော်ညာကနေဝင်ငွေဒေါ်လာ56ဘီလျံရပါတယ်ဒီထူးကသူတို့ဝင်ငွေထိခိုက်နိုင်တယ်လို့ Facebook ကအတိအမှတ်ပြုပြောပါတယ်ဘယ်လောက်လဲဆိုတာတော့သူတို့မပြောပါဘူးအဲ့ဒါကလည်းဒီထူးကိုဘယ်နှယောက်တကယ်သုံးကြတယ်လဲဆိုတဲ့ပုံမှာမူတည်ပါလိမ့်မယ်
Facebook သုံးသူတွေရဲ့ data ချက်လက်လုံခြုံရေးပြဿနာကြီးဖြစ်ခဲ့ပြီးတဲ့နောက်ဆက်တွဲအခုလိုမျိုး off Facebook activity ဆိုတာကို Facebook ကအကောင့် setting မှာအသစ်ထည့်ပေးလိုက်ပြီးမြဲအဲ့ setting ကိုကိုယ်တိုင်သွားရှာပြောရမယ်ဆိုတာတော့သတိထားဖို့လိုတယ်မဆွေမောရဲ့
ဖြူသူတေသနာဌာနကြီးကလှုပ်ထားတဲ့စစ်တမ်းအရဆိုလို့ရှိရင် Facebook သုံးတဲ့သူအများစုကကိုယ့်ရဲ့အချက်လက်လုံခြုံရေး privacy setting ကိုဘယ်မှာဘလို့သွားပြောင်းရမယ်ဆိုတာမသိကြဘူးတဲ့ကိုသားညုံရဲ့ဒါကို Facebook အကြီးကဲ Zuckerberg ကိုယ်တိုင်လည်းသိတယ်ပြီးခဲ့တဲ့နှစ်တုန်းကဒီ America အထက်လွှတ်တော်ကြားနာဝဲမှာသူကိုယ်တိုင်ပဲထွက်ဆိုသွားတာအဲ့တော့အရေးကြီးတာကကိုယ့်လုံခြုံရေးနဲ့ဆိုင်တဲ့ update အသစ်ပေါ်ပြီဆိုတာနဲ့တတိထားပြီးတော့မှ setting သွားပြောင်းတာပဲဖြစ်ဖြစ် update လုပ်တာပဲဖြစ်ဖြစ်လုပ်ဖို့အရေးကြီးပါတယ်ရှင
်မဆွမြတ်မွန်စီစဉ်တင်ဆက်တဲ့ blogger ပြောသမျှအစီအစဉ်ကိုနားဆင်ကြကြရတာပါအခုဆက်ပြီးတော့တက်တိုင်အောင်သတင်းလွှာကိုလည်းလှည့်ပေးချင်ပါတယ်ကဘာပေါ်ကအမှုပညာရှင်တွေထင်ပေါ်ကျော်ကြားသူတွေရဲ့အကြောင်းသတင်းတူတူထွားထွားတွေကိုပြောပြပေးနေတဲ့တက်တိုင်အောင်သတင်းလွှာအစီအစဉ်ကိုတော့မအေးတန်နာကျော်ကစီစဉ်တင်ဆက်ပါရရှင
်မင်္ဂလာပါရှင်အားလုံးစိတ်လက်ပျော်ရွှင်ပေါ်ပါကြပါစေဒီရက်တက်တဲ့အောင်သတင်းလာမှာတော့နယ်မြေကျော်ဗြိတိသျှရုပ်ရှင်မင်းသမီးရီယာနိုင်လီရိုက်တဲ့ရုပ်ရှင်ကဒီလိုကွာတရောကထင်ပေါ်ကျော်ကြားသူတွေနဲ့အမှုပညာတိုင်ဝမ်ကသတင်းထုတ်ထွားတာကိုပြောပြပေးသွားပါမယ
် I translated signals intelligence and I reported anything of interest to my clients.
You're a spy.
နယ်မြေကျော်ဗြိတိသျှရုပ်ရှင်မင်းသမီးရီယာနိုင်လီဟာ2003ခုနှစ်အီရတ်စစ်ပွဲကိုအခြေခံထားတဲ့ Official Secret ဆိုတဲ့ရုပ်ရှင်ကားမှာပါဝင်ပြီးတော့သရုပ်ဆောင်မှုရှိပါတယ်။အီရတ်စစ်နဲ့ပတ်သက်ပြီးတော့ American လှုပ်ဝက်မှတ်တမ်းတစ်ခုကိုဖောက်ထုတ်ခဲ့လို့အရေးယူခံခဲ့ရတဲ့ဗြိတိသျှအစိုးရဝန်ထမ်းအမျိုးသမီးတဦးနေရာမှာသူသရုပ်ဆောင်ထားတာဖြစ်ပါတယ်။ဗြိတိန်ထောက်လှမ်ရေးအဖွဲ့မှာစကားပြန်ဖြစ်နေလုပ်ခဲ့တဲ့အသက်34နှစ်ရွယ်Catherine Gang ကကုလသမဂ္ဂနဲ့ပတ်သက်ပြီးတော့ထောက်လှမ်းဖို့ဗြိတိန်ကိုအကူအညီတောင်းခံခဲ့တဲ့ American မှတ်တမ်းတစ်ခုကြောင်းဖောက်ချမှုအတွေ့ Official Secret Act အစိုးရလှုပ်ဝက်ချက်ဥပဒေနဲ့တရားစွဲခံထားရတာပါ။အဲ့ဒီအမျိုးသမီးနေရာကနေဘာလို့တရုတ်ဆောင်မှုအဆုံးဖြတ်လိုက်တယ်ဆိုတာကိုတော့ Kia Knightley က Rider သတင်းဌာနကိုပြောသွားခဲ့ပါတယ်။
Well, this is a really interesting thing to kind of shine a light on, particularly when you know you look at the conflictin Iraq in terms of history you think well that's a piece of the puzzle that feels very important and that I think people
The Iraq boy go jama kaung kaung mhat mi ba de te aku zalan go ro jama ba ma mhat mi raw ai ma jama twei mi da ga da ga de ge go a yee pe pi lo mi maung tho pya ya me sai win sa sia kaisa so da ba Iraq paribak kha go tamai san ya a myin ne chi me so yin de lo myo sai win sa sia beheli kaisa twe lu re po pi lo ti de ne lo tin ma de so pi lo Kia Knightley ga byo tha ma
yin be manipulated to take this country to war
I could get you a copy.
You're asking me to collude in a breach of the Official Secrets Act.
Zalana ma ba de amyu thami Catherine Gan ne pat de lo ro tu mhan ne thin ne atain lou khe da paw ma tu chi chu mi de lo tu swin no ai amyu thami lo lou ye ba ma la so pyo tu ba tu le me gun pyan thau ne mi khe de lo so ba de. Di yau shin ga o American pi yau su ma Ogola 30 ye ne yau tin pyo Britain ma ro October 16ရက်နေ့မှာရုံတင်ဖို့ရှိပါတယ်ဆက်။ဒီမှာရှေးကြဆောင်ရုပ်ရှင်ပွဲတော်တစ်ခုဖြစ်တဲ့ Venice ရုပ်ရှင်ပွဲတော်ကိုပြီးခဲ့တဲ့ဗုဒ္ဓဟူးဩဂုတ်28ရက်နေ့မှာပဲစတင်လိုက်ပါတယ်။ဒီရုပ်ရှင်ပွဲတော်မှာနာမည်ကျော်မင်းသား Brad Pitt ပါဝင်တရုပ်ဆောင်နဲ့အာကာသစွန့်စားရုပ်ရှင် Ed Astra နဲ့မင်းသမီးကြီး Miley Street ပါဝင်တရုပ်ဆောင်နဲ့ The Laundromat ရုပ်ရှင်ကားတို့စုရွေးချယ်ခံမဲ့ဇင်းထဲမှာထိတ်ဆုံးကပြင်းနေတာပါ။ရုပ်ရှင်မိတ်ဆက်ပွဲတွေပြပါတီတွေလည်းဇက်တိုက်ရှိမယ်ဒီ17ရက်ကြာရုပ်ရှင်ပွဲတော်ကိုဟောလိဝုဒ်ထိပ်တန်းအမှုပညာရှင်တွေတက်ရောက်ကြတာပါဒီပွဲတော်အတွက် Brad Pitt ရောက်လာတော့သူ့တပ်ပုံကိုရောက်ဖို့ကြိုးစားတဲ့မီဒီယာသမားတွေတော်တော်ကိုအလုရှုပ်သွားပါတယ် Venice ကလီဒိုကျွန်းမှာရှိတဲ့ Hotel Excelsior ကိုမော်တော်ဘုတ်နဲ့ Brad Pitt ရောက်လာပြီးတော့သူကစောင့်နေတဲ့သူ့ရဲ့ပရိသတ်တွေကိုရောသတင်းတောက်တွေကိုပါလက်ဝေရန်နှုတ်ဆက်ပြီးတော့တပ်ပုံရိုက်ခဲ့ပါတယ်ဒီနေ့ရုပ်ရှင်ပွဲတော်မှာတော့မနစ်တုန်းကရိုမာရုပ်ရှင်ဇာတ်ကားနဲ့ဒီပွဲမှာရွှေချင်သိစုရသွားတဲ့ Netflix online ရုပ်သံလိုင်းကထွက်တဲ့ရုပ်ရှင်တွေပြသဖို့ရှိပြီးတော့ရုပ်ရှင်ဝေဖန်ရေးသမားတွေကတော့မဖြစ်မနေကြည့်ရမယ်ကားလို့ပြောပါတယ်။ဒီပွဲတော်မှာပါဝင်ရှင်ပြိုင်မဲ့ရုပ်ရှင်ကားတွေထဲမှာအမျိုးသမီးဒါရိုက်တာနှစ်ဦးပဲပါပြီးတော့ The Perfect Candidate ဆိုတဲ့ရုပ်ရှင်ကိုရိုက်ကူးတဲ့ဒါရိုက်တာ Haifa El Mansour နဲ့ Baby Tit ရုပ်ရှင်ကားကိုရိုက်ကူးတဲ့ Channel Mafia တို့ပဲဖြစ်ပါတယ်။
ဒီရုပ်ရှင်ပွဲတော်မှာနှစ်စဉ်နှစ်တိုင်းဒါရိုက်တာအတိုင်းဝိုင်းမှာတော့အမျိုးသမီးအချို့စားနေပါတာပေါ်မှာထောက်ပြနေကြတာဖြစ်ပါတယ်ဒီနေ့နည်းနည်းအခြေတင်ပြောရမယ်နောက်ထပ်ကိစ္စတစ်ခုကတော့နာမည်ကြီးဒါရိုက်တာရိုမန်ပိုလန်စကီရဲ့ An Officer and a Spy ဆိုတဲ့ဇာတ်ကားကိုထည့်သွင်းမလားမသွင်းဘူးလားဆိုတာပါဘာလို့လဲဆိုရင်အသက်86နှစ်အရွယ်မစ္စတာပိုလန်စကီဟာဟိုးရင်ကလိမ်မိုင်းဆိုင်ရာမတော်မတရားမှုတွေလုပ်ခဲ့တာရှိတယ်1989ခုနှစ်မှာတော့အသက်မပြည့်သေးတဲ့73နှစ်အရွယ်မိန်းကလေးတစ်ယောက်နဲ့လိမ်ဆက်ဆံမှုပြုလုပ်ခဲ့ဆိုတဲ့ကိစ္စဒီလိုလိမ်အရှုပ်တော်ပုံတွေကြောင့်ရုပ်ရှင်အကယ်ဒမီအဖွဲ့ကနေထုတ်ခံထားရတာဖြစ်ပါတယ်ဒါကြောင့်မို့သူကားတွေပြမပြဆိုတာကိုအငင်းပွားကြတာပါဒါမှမဟုတ်ဟောလိဝုဒ်ရပိုတာအဖွဲ့သတင်းတောက်အရစ်စတန်အန်ဒါဆန်ကတော့ဒီပွဲကရုပ်ရှင်လောကမှာဩဇာကြီးတဲ့ပွဲဖြစ်တဲ့အတွက်ကြောင့်မလို့လဲအဖက်ဖက်ကအသေးချာစဉ်းစားပြီးတော့လှုပ်ဆောင်ရတာဖြစ်တယ်လို့ဆိုပါတယ်ဒီပွဲတော်ကိုဩဂုတ်လ28ရက်နေ့ကနေစတင်နေတာစက်တင်ဘာလ9ရက်နေ့ထိကျင်းပနေတာဖြစ်ပြီးတော့နှစ်စဉ်ပွဲတော်ကျင်းပခဲ့တာတော့86ကြိမ်မြောက်ရှိသွားပြီဖြစ်ပါတယ်ရှင်တဲ့တော့အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်နေတဲ့ဆိုရင်တော့ရုပ်မြင်သံကြားမှာတနင်္လာရီမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own jet.
မေတ္တာနာကျော်စီစဉ်တင်ဆက်တဲ့တက်တန်ရောင်သတင်းလွှာအစီအစဉ်ကိုနားဆင်ကြကြတာပါရှင်။အခုဆက်ပြီးတော့သူယုံကြည်ရအစီအစဉ်ကိုအလှည့်ပေးပါမယ်။ဒီတစ်ပတ်သူယုံကြည်ရမှာတော့မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေမှာပါဝင်ဆောင်ရွက်နေတဲ့ကိုအောင်သူရကိုကိုရဲ့ယုံကြည်ရကိုနားဆင်ကြရပါမယ်။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါကျွန်တော်အောင်သူရကိုကိုပါ American ဆိုရရဲ့အရှိတောင်အရှလူငယ်ကောင်းဆောင်မှုတွေ့ကြုံဖလှယ်ရေးစီစဉ် Wine City မှာပါဝင်ခဲ့တဲ့သူတူဖြစ်ပါတယ်ကျွန်တော်ကအရင်တုန်းကသတင်းတော်တူဖြစ်လောက်ခိုင်းခဲ့ပါတယ်အဲဒီနောက်ငင်းငိုင်းဖြစ်စဉ်မှာပါဝင်ဆောင်ရွက်ခဲ့ပြီးလက်ရှိမှာတော့ဖွံ့ဖြိုးရေးနယ်ပယ်မှာလောက်ခိုင်းဆောင်ရွက်နေပါတယ်လူငယ်တယောက်အနေနဲ့ဒီလိုနိုင်ငံတကာကကောင်းဆောင်မှုလားလားရှိတဲ့လူငယ်တွေနဲ့အတူ American ပြည်တော်စုမှာရှိတဲ့နိုင်ငံရေးစီးပွားရေးလူမှုရေးနေပဲတည်းတည်းကိုသွားရောက်လေ့လာခွင့်ရရှိတာဟာအင်မတန်အကျိုးများတယ်လို့ကျွန်တော်ယုံကြည်ပါတယ်အထူးသဖြင့်ကျွန်တော်တို့နိုင်ငံလိုငြိမ်းချမ်းရေးနဲ့မျိုးသားပြန်လည်တည်မြဲရေးကိုကျိုးပန်းတည်ဆောက်နေတဲ့နိုင်ငံမျိုးကလာတဲ့သူတရားအနေနဲ့နိုင်ငံတကာရဲ့အတွေ့အကြုံကိုလေ့လာရတာဟာအင်မတန်အကျိုးများတယ်လို့ယုံကြည်ပါတယ်ကျွန်တော်အနေနဲ့နောက်ထပ်ယုံကြည်တာတစ်ခုကတော့လူငယ်တွေဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်ပါတယ်အခုလိုတိုင်းပြည်ကိုပြန်လည်တည်ဆောက်နေတဲ့ကာလဒီမိုကရေစီအတွင်းကူပြောင်းတဲ့ကာလမှာလူငယ်တွေရဲ့ခန့်ကနဟာအရင်ရေးကြည့်ရလို့မြင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့အနာဂတ်မှာမြင်ချင်တယ်ကျွန်တော်တို့စိတ်ကူးအိမ်မက်ထားတဲ့မြန်မာနိုင်ငံတော်တစ်ဆိုတာကိုသူစစ်ပုံဖော်ရမယ့်ခွင့်ရဟာသူတို့လက်ထဲမှာရှိနေလို့ပါပဲ။လူငယ်တွေကလူငယ်တယောက်အနေနဲ့ကျွန်တော်မြင်ချင်တဲ့မြန်မာနိုင်ငံတစ်ဟာဒီမိုကရေစီနဲ့လူခွင့်ရကိုလေးစားလိုက်နာတဲ့ငြိမ်းချမ်းပြီးတရားဥပဒေစိုးမိုးမှုရှိတဲ့မတူကွဲပြားမှုတွေကြားမှာတိုင်းသားညီကိုမောင်နှမတွေချင်းချင်းငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်တဲ့နိုင်ငံတစ်ခုဖြစ်ပါတယ်။လူငယ်တွေမှာအိမ်မက်တွေရှိတယ်။စံသစ်တဲ့စိတ်ကူးစိတ်တန်တွေရှိတယ်။ပြီးတော့အဲ့ဒီအိမ်မက်တွေကိုအရောက်လှမ်းနိုင်တဲ့ယုံကြည်မှုတွေရှိတယ်။ကျွန်တော်အနေနဲ့သတင်းမီဒီယာနယ်ပယ်ငြိမ်းချမ်းရေးဆွေးနွေးပွဲတွေနဲ့ဖွံ့ဖြိုးရေးနယ်ပယ်တွေမှာလှုပ်လှုပ်ရင်းနဲ့လူကြီးလူငယ်နဲ့အလွတ်ပေါင်းစုံကလူတွေနဲ့ထိတွေ့ဆက်ဆံရတဲ့အခါမှာလူငယ်တွေနဲ့ပတ်သက်ပြီးတော့သတိပြုမိခဲ့တဲ့အရာတချို့ရှိပါတယ်။ဒါရီကတော့လူငယ်တွေဟာလူအဖွဲ့အစည်းရဲ့ရင်ဆိုင်ကြိုတွေ့နေရတဲ့ပြဿနာတွေကိုချင်းချင်းခံနိုင်တယ်။မတရားမှုတွေကိုတော်လှန်ခြင်းနဲ့ပြဿနာတွေကိုအပြေရှာခြင်းနဲ့တိုင်းပြည်တည်ဆောက်ရေးမှာတရတအားပါဝင်ခြင်းကြရတယ်။နောက်တစ်ခုအနေနဲ့အရေးကြီးဆုံးကတော့သူတို့အနေနဲ့မတူကွဲပြားမှုတွေကိုလက်ခံနိုင်စွမ်းပို့ရှိပြီးတော့တဟဆာသာရှိရှိနေထိုင်နိုင်တယ်လို့မြင်မိပါတယ်။ကျွန်တော်တို့နိုင်ငံဟာလက်နက်ကိုင်ပဋိပက္ခတွေနဲ့နေပေါင်း80ဒီပါလုံးပန်းနေကြတာဒီနေ့ထိထပ်တိုင်ပါပဲ။ဒီလက်နက်ကိုင်ပဋိပက္ခတွေကြားမှာအမျိုးသမီးတွေကလေးသူငယ်တွေကအထီးကိုက်ခံစားရဆုံးသူတွေဖြစ်ပြီးတော့လူငယ်တွေရဲ့အနာဂတ်တွေအိမ်မက်တွေဟာလည်းရိုက်ချိုးခံကြရပါတယ်။ဒါပေမဲ့ဒီကနေ့မှာတော့တိုင်းပြည်မှာအပြောင်းအလဲတွေဖြစ်ပေါ်နေပါပြီ။လူငယ်တွေအတွက်စိန်ခေါ်မှုတွေနဲ့အတူခွင့်လန်းတွေလည်းပေါ်ပေါက်လာနေပါတယ်။ကျွန်တော်တို့အားလုံးကောင်းမွန်တဲ့အပြောင်းအလဲအတွက် အရွေးတစ်ခုတဝိုင်းမီတွန်လိုက်ကြဖို့ဖိတ်ခေါ်ရင်ကျွန်တော်ဒီနေရာကနေနှုတ်ဆက်ချင်ပါတယ်။အားလုံးကျေးဇူးတင်ပါတယ
်။အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။အီးမေးလ်လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရအစီအစဉ်ကိုနားဆင်ကြကြတာပါရှင်ဒီစီစဉ်နဲ့အတူ VOA ကထုတ်လွှင့်တဲ့အပတ်စဉ်ကဏ္ဍတွေသတင်းနဲ့သတင်းဆောင်မတွေကို VOA Internet Website လိပ်စာburmese.voanews.com မှာအသံနဲ့နားဆင်နိုင်တယ်လို့ထိတ်တန့်သတင်းတွေကိုတော့စာသားနဲ့လည်းဖတ်လို့ရပါတယ်။ VOA American တန်ရဲ့တင်းလာနေမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါရှင်။အခုထုတ်လွှင့်တဲ့ည9:00 ကနေ 10:00 အထိအစီအစဉ်ကိုအစီအစဉ်ပြီးပြချင်းည 10:00 ကနေ 11:00 မှာပြန်လည်ထုတ်လွှင့်ပေးပါရစေ။ line meter 32 kHz 9303ညလိုင်းဒိုမီတာ58 kHz 9885နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေဖမ်းယူနိုင်နိုင်ပါရဲ့ရှင်။ VOA မြန်မာပိုင်းစီစဉ်ရဲ့မနေ့ဖြန်မနေ့6:00ကနေ9:00အထိစီစဉ်တွေကိုတော့လိုင်းဒိုမီတာ24 40နဲ့58နောက်ပိုင်းနာရီဘက်ကိုတော့လိုင်းလက်မီတာ190 kHz 1505ကနေလည်းဖမ်းယူနိုင်လို့ရပါတယ်။အခုကတော့ကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကိုကျော်ကျော်သိန်းကတက်လက်တင်ပြပေးပါအောင်မယ်ရှင
်။ဒိုရီယန်ဟာရီကိန်းမုန်တိုင်းဟာဂရန်ဘာဟာမားကျွန်းကိုဒီကနေ့ဖျက်တိုက်နေပြီးမုန်တိုင်းရှည်ကြောင်းအန်ဒရယ်ကြီးရဲ့တိုင်းလုံးကြီးတွေထားနေတယ်လို့မိုးကြီးကပြီးလေပြင်းတိုက်နေပါတယ်။မုန်တိုင်းဟာကပ်ဘေးဆိုးကြီးလိုဖြစ်လာနေပြီးတော့ဖျက်ဆီးရကြီးမယ်လို့မိုးလေဝသခန့်မှန်းသူတွေကပြောနေပါတယ်။မုန်တိုင်းဟာဘာဟာမားစ်ကျွန်းကိုဖိဖိချင်းဖျက်တိုက်နေတာကြောင့်မုန်တိုင်းတံကိုခံရမဲ့ရဲ့ပူကြနိုင်တဲ့အတွက်ပူပြီးအန်ဒရယ်ကြီးလာပါတယ်။အနောက်ဘက်ကတနါရီ 1.2 မိုင်ကျော်နှုန်းနဲ့မုန်တိုင်းကရွှေ့သွားနေပြီးပြင်းပြလေတိုင်တုံတနါရီ 168 မိုင်နီးပါးရှိတယ်လို့ American Hurricane မုန်တိုင်းဌာနကဒီကနေ့မနေ့ပိုင်းမှာပြောပါတယ်။ဆန္ဒပြပွဲတွေဆက်ဖြစ်နေတဲ့ဟောင်ကောင်မှာဒီကနေ့အလေတန်းနဲ့တတန်းကျောင်းသူကျောင်းသားယာနဲ့ချီပြီးတော့ပါဝင်ဆန္ဒပြကြပါတယ်။ကျောင်းတွေပြန်ပြီးတော့စောက်ဖွင့်တဲ့ဒီကနေ့တနင်္လာနေ့မှာကျောင်းသူကျောင်းသားတွေရာစာသင်ခန်းတွေရဲ့ကိုမတော်ဘဲဒီမိုကရေစီရေးဆန္ဒပြသူတွေနဲ့ပူးပေါင်းဆန္ဒပြကြတာပါဆန္ဒပြသူတွေကနှစ်ရက်ကြာထူထူးသေးမှောက်ကြဖို့စော်ထားတာနဲ့အတူတနင်္လာနေ့ရုံတက်ချိန်မြေသားတွေဘောကနေလူတွေမဆင်းနိုင်အောင်ရထားတကားတွေကိုဆန္ဒပြသူတွေကပိတ်ဆို့တားဆီးခဲ့ကြပါတယ်အီရန်ထွက်ရေနံရောင်းချမှုအပါအဝင်အီရန်ပေါ်အမေရိကန်ရဲ့ပိတ်ဆို့တန်ခတ်မှုတွေကိုကြော်လာနိုင်မှု EU ဥရောပနိုင်ငံတွေကမကူညီရင်2015ခုနိုင်ငံတကာသဘောတူစာချုပ်ကနေဖယ်ခွာတဲ့ခြေလှမ်းကြီးကိုလမ်းမဲ့လို့အီရန်ကဒီကနေ့ပြောလိုက်ပါတယ်အီရန်ရင်နံတွေရောင်းလို့ရတဲ့နဲ့ရောင်းရတဲ့ငွေတွေလည်းအီရန်ကိုဝင်သင့်တယ်လို့အီရန်အစိုးရပြောခွင့်ရသူအာလီရော်ဘီကပြောပါတယ်။အမေရိကန်တာလီဘန်ငြိမ်းချမ်းရေးသဘောတူညီချက်မူကြမ်းတစ်ခုနဲ့ပတ်သက်ပြီးဆွေးနွေးဖို့အမေရိကန်အထူးသံတမန်ဇယ်မီခါလီဇက်ဟာအာဖဂန်သမ္မတအက်ရှရဖ်ဂါနီနဲ့ဒီကနေ့တွေ့ဆုံတယ်လို့အာဖဂန်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့သဘောတူညီချက်မူကြမ်းကိုတော့သမ္မတကမပေးခဲ့ဘူးလို့ပြောပါတယ်။မြန်မာငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုဒီဥနိုင်ငံကအခိုင်အမာထောက်ခံပြီးသဘောထားကွဲလွဲမှုတွေကိုဆွေးနွေးညှိနှိုင်းတာတွေကနေတဆင့်ဖြေရှင်းဖို့သက်ဆိုင်ရာအဖွဲ့တွေကိုအစဉ်တစိုက်တောင်းဆိုနေတဲ့ကြောင်းဒီဥနိုင်ငံဌာနပြောခွင့်ရကန်ရှောင်းကဒီကနေ့ပြောပါတယ်။ငြိမ်းချမ်းကော်မရှင်နဲ့လက်နက်ကိုင်အဖွဲ့တွေပြည်ဆောင်ဆွေးနွေးတာတမ်မတော်ကအပြည့်အသက်တန်တိုးတာတွေပေါ်ကြိုဆိုတဲ့အကြောင်းကိုလည်းတရုတ်ပြောခွင့်ရကပြောပါတယ်ခင်ဗျာ
။နောက်ဆုံးရသတင်းအချင်းချုပ်ကိုကိုချွတ်ချော်သိန်းပြောပြပေးခဲ့တာပါရှင်။ဒီကနေ့ည VOA စီစဉ်တွေကတော့တလောက်ပါပဲရှင်ဒီညအစီအစဉ်ထုတ်လို့ရေးမှုကကိုအောင်ဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့အိုင်ဒန်ဦးတကူဖြစ်ပါတယ်ကျမခင်ပြူထွေးပါရှင် VOA American တိုင်းရဲ့တင်းနေနေညအစီအစဉ်တွေကိုည9:00ကနေ 10:00 အထိလိုင်းဒိုမီတာ25 32 57 50နဲ့အစောပိုင်းညဘက်9:00ကနေ9:00ခွဲထိပြီးတော့လိုင်းလက်မီတာ190ကနေထုတ်လွှင့်ပေးခဲ့တာပါဒေါ်လာရှင်တွေအားလုံးရှင်လန်းချမ်းနေကြပါစေရှင်
This program has come to you from the Voice of America, Washington.